Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ16ရက်စနေနေ့ညဘက်အစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190၊လိုင်းဒိုမီတာ25 32 51တို့ကနေဓာတ်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုကိုရဲကောင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်တူရကီမှာစစ်တပ်အာဏာသိမ်းဖို့ကြိုးပမ်းတာပြီးဆုံးသွားပြီးတော့တိုင်းပြည်အာဏာဟာသူ့လက်ထက်မှာပဲရှိတယ်လို့တူရကီသမ္မတအာဒိုဝန်ကပြောလိုက်ပါတယ်ပြည်သူနိုင်ငံနီးစမျိုးတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကပြောလိုက်ပြီးတော့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့လူ3ယောက်ကိုစနေနေ့ကဖမ်းဆီးလိုက်ပါတယ်2018ခုနှစ်မှာကျင်းပမဲ့အာရှဥရောပနိုင်ငံသားဝန်ကြီးများထိညီလာခံကိုတော့မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပသွားမှာဖြစ်တယ်လို့မြန်မာသမ္မတဦးထင်ကျော်ကပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာအရင်ဆုံးကတော့မနေ့ကမှတွေ့ဆုံကြမယ့်ဒေါအောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တွေဆွေးနွေးပွဲပေါ်မှာတိုင်းရင်းသားတွေဘက်ကဘယ်လိုရှုမြင်ကြပါလဲ
လက်ဆံတော့အရေးကြီးတဲ့စီဝေတော့ဖြစ်လာနိုင်တယ်။27ပြည်လုံးရာစုမိသားစုမှာတရားနဲ့ကန်လောမထူရသေးတဲ့အဖွဲ့အစည်းတွေနဲ့သူတို့ရဲ့ပါဝင်မှုအန္တရာယ်ကိုလက်ဆံရှိပြင်းတော့ရှင်းလင်းမြင်ရလို့ဖြစ
်ကချင်တိုင်းရင်းသားတို့ရဲ့ပြပြချက်နဲ့အတူအပြည့်စုံနားဆင်ကြရမှာပါ။စနေနေ့ညဥပိုင်းတိုင်းမှာနားဆင်ရမယ်မြန်မာတခွေနဲ့သတင်းတောက်မှတ်စုအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အစီအစဉ်ရဲ့နောက်ပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြဆွေးနွေးနေကြတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်လည်းရှိပါတယ်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲခေါင်တို့ကကြေညာပေးပါမယ်ရှင
်။တူရကီနိုင်ငံမှာစစ်တပ်ထဲကတပ်ဖွဲ့ဝင်တချို့အာဏာသိမ်းဖို့ကြိုးပမ်းမှုဟာပြီးဆုံးသွားပြီးတော့တိုင်းပြည်ရဲ့အာဏာဟာသူ့လက်ထက်မှာရှိတယ်လို့တူရကီသမ္မတရေဂျက်တိုင်ယီအာဒိုဝန်ကတူရကီပြည်သူတွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ်။ဒါမဲ့လည်းမြို့တော်အန်ကာရာနဲ့အစ္စတန်ဘူးမြို့တွေမှာတော့စနေနေ့မနက်ကတနက်တန်တွေပေါက်ကွဲမှုဖြစ်တဲ့အတန်တွေကိုစက်ကြားနေရပြီးတော့အန်ကာရာမြို့ကတူရကီစစ်ဌာနချုပ်ကိုဘသူကထိန်းချုပ်နေတယ်ဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တူရကီဝန်ကြီးချုပ်ဘနာလီယိုဒရမ်ကစနေနေ့နေ့လယ်ပိုင်းကတိုင်းပြည်ကိုမင်းကွန်းပြောကြားခဲ့တာမှာတော့တောက်ကြနေညာကအာဏာသိမ်းဖို့ကြိုးပမ်းမှုဟာတူရကီနိုင်ငံအတွက်တော့အမဲစက်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီဖြစ်ရရဲ့ပထမအဆင့်ကတော့အခုခါမှပြီးဆုံးသွားပါပြီလို့သူကပြောကြားလိုက်ပြီးတော့တူရကီစစ်တပ်အရာရှိတွေနဲ့တပ်သား2800ကျော်အာဏာသိမ်းဖို့လောက်ရက်ကိုအသေးချာပြစ်ဒဏ်ချမှတ်သွားမှာဖြစ်တယ်လို့သူကပြောပါတယ်။လက်ရှိအားဖြင့်တူရကီဖွဲ့စည်းပုံအခြေခံဥပဒေမှာတော့တည်ထောင်ပေးဖို့ခွင့်မပြုထားပါဘူး။ဒါမဲ့လည်းတူရကီအစိုးရအနေနဲ့ဒါကိုပြောင်းဖို့ကြိုးပမ်းသွားနိုင်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုကြေညာလိုက်ပြီးရင်ကဆက်ပြီးတော့တူရကီနိုင်ငံက Twitter စာမျက်နှာတွေမှာတည်ထောင်ပေးဖို့လိုလားတဲ့ဆိုပြီးတော့ရေးသားဖော်ပြတာကြီးလည်းရှိလာနေပါတယ်။သမ္မတအာဒိုဝန်ဟာစနေနေ့အစောပိုင်းကတော့အစ္စတန်ဘူးမြို့ကိုလေယာဉ်နဲ့တွားရောက်ခဲ့ပြီးတော့အာဏာသိမ်းဖို့ကြိုးပမ်းမှုဟာတက်သေးကစိုးသွမ်းတဲ့စစ်ဘုတစုရဲ့နိုင်ငံတော်ပုံကံမှုဖြစ်တယ်လို့သူကရှုတ်ချလိုက်ပါတယ်ခင်ဗျာ။
ကဘာတမွားကန်ကောင်းဆောင်တွေဟာတူရကီနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကြိုးပမ်းမှုဖြစ်ပွားခဲ့တာကိုပြင့်တင်ရှုတ်ချခဲ့ကြပါတယ်။အာဏာသိမ်းမှုကြိုးပမ်းတဲ့လောက်ရကိုသိရှိပြီးတူရကီနိုင်ငံမှာဖြစ်ပေါ်တိုးတက်ပြောင်းလဲမှုတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်စ်ကပြောပါတယ်။ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့လည်းဖြစ်ပေါ်လာတဲ့အခြေအနေအရအကိုရှင်းရှင်းလင်းလင်းသိရှိရအောင်စ조사နေပြီးတည်ငြိမ်မှုရှိကြဖို့ကိုလည်းတိုက်တွန်းလိုက်တယ်လို့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားကတော့တောက်ကြနေညာကနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တယ်လီဖုန်းကနေတဆင့်တူရကီနိုင်ငံမှာဖြစ်ပျက်တဲ့ကိစ္စတွေအလုံးကိုဆွေးနွေးခဲ့ပါတယ်။တူရကီနိုင်ငံမှာရှိတဲ့အစုအဖွဲ့အလုံးဟာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုထောက်ခံသင့်တယ်လို့သမ္မတနဲ့အထိပ်ပိုင်းအမေရိကန်တန်အမတ်အားလုံးကသဘောတူညီကြကြောင်းနဲ့တွေးရက်တိုင်ယုံဖြစ်မှုနဲ့အကြမ်းဖက်တိုက်ခိုက်မှုအားလုံးကိုတားဆီးရှောင်ကျဉ်သင့်တယ်လို့မြင်တဲ့အကြောင်းလည်းထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနအနေနဲ့တူရကီနိုင်ငံကအမေရိကန်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံရေးကိုဆက်လက်လှုံ့ဆော်သွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဆိုပါတယ်။ဂျာမနီခေါင်းဆောင်အင်ဂျလာမာကဲပြောခွင့်ရပုဂ္ဂိုလ်စတီဖန်ဆီဘက်ကတော့ဒီမိုကရေစီတည်မြဲမှုကိုလေးစားပြီးလူသားတွေအသက်ကိုကာကွယ်ဖို့လုပ်နိုင်အားလုံးလုံးတင်တယ်လို့လူမှုကွန်ရက် Twitter မှာရေးသားဖော်ပြခဲ့ပါဗျာ။ဗြိတိရှနိုင်ငံသားရေးဝန်ကြီး Boris Johnson ကတော့သူ့အနေနဲ့တူရကီနိုင်ငံအဖြစ်ပြက်တွေကိုအလွန်စိုးရိမ်ပူပန်ပြီးဗြိတိရှတန်ရုံးအနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ Twitter မှာရေးသားခဲ့ပါဗျာ။
ဒီအမျိုးသားနေ့ Bastille Day နေ့ကအနီးမြို့မှာလူ84ယောက်တည်ဆုံးပြီးအများပြားဒဏ်ရာရသွားတဲ့တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကသူတို့ရဲ့မီဒီယာတစ်ခုကနေပြောလိုက်ပြီးတော့ ဒီတိုက်ခိုက်မှုဟာသူတို့တပ်သားတအုပ်ဖြစ်တယ်လို့လည်းပြောလိုက်ပါတယ်ဒီတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့လူ3ယောက်ကိုစနေနေ့ကပြင်သစ်ရဲကဖမ်းဆီးလိုက်တယ်လို့လည်းပြင်သစ်တရားရေးဌာနကပြောကြားလိုက်ပါတယ်ဒါပေမဲ့ဒီလိုရှင်းနေဒီဘက်ကတော့ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးနောက်ထပ်သတင်းချက်လက်တွေကိုတော့ထုတ်ပြန်ခြင်းမရှိပါဘူးအဲ့ဒီတိုက်ခိုက်သူနဲ့ IS သွေးကြွအဖွဲ့ကြားတိုက်ရိုက်ချိတ်ဆက်မှုရှိမရှိဆိုတာကလည်းအခုချိန်ထိကွက်ကွက်ပြပြမသိရသေးပါဘူးပြင်သစ်ပြည်ထောင်ဝန်ကြီးကတော့မိုဟာမက်ဘူဟာဟာခက်မြန်မြန်ပဲအစွန်းရောက်ဖြစ်သွားပုံရတယ်လို့စနေနေ့ကပြောပါတယ်ဘူလဲကသူဟာအစွန်းရောက်အစ္စလာမစ်ဝါဒီနဲ့ဆက်နွယ်တဲ့ဆိုတာကိုပြီးခဲ့တဲ့နှစ်တည်းအတွင်းပြသခြင်းမရှိခဲ့ဘူးလို့သူ့ကိုသိတဲ့သူတွေရဲ့ကနဦးထွက်ဆိုချက်တွေပေါ်မှာအခြေခံပြီးတော့ပြင်သစ်ပြည်ထရေးဝန်ကြီးဘနတ်ကာဇနော့ကပြောပါတယ်နီးမျိုးမှာပြင်သစ်မျိုးသားနေအခမ်းအနားကိုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်ထဲကြေကွဲခြင်းအထိမ်းအမှတ်နေ့အဖြစ်နဲ့စနေနေ့ကစတင်ပြီးတော့3ရက်ကြာလှုပ်ဆောင်သွားမှာဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေး10ဦးပါဝင်84ယောက်သေဆုံးပြီးတော့200ကျော်ဒဏ်ရာရခဲ့ပြီးတော့အဲ့ဒီထက်က52ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
အမေရိကန်ရေတပ်မှာကမ္ဘာသမုတ်တရားတွေကဝေလာငါးတွေနဲ့အခြားသောရေတံတားတွေကိုဘေးအန္တရာယ်ဖြစ်စေနိုင်တဲ့ရေအောက်သုံးဆိုနာကိရိယာတွေအသုံးပြုခွင့်ပေးထားတာမှားယွင်းတယ်လို့အမေရိကန်ဖက်ဒရယ်အယူခံတရားရုံးကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ရေတပ်ကိုစစ်ဖြစ်ပွားခြင်းမရှိတဲ့ကာလအတွင်း Pacific Atlantic အိန္ဒိယသမုဒ္ဒရာတွေနဲ့မြေထဲပင်လယ်ထဲမှာကြိမ်နှုံးနဲ့အာယုန်ခံကရိယာတွေကိုအသုံးပြုတာကိုခွင့်ပြုဖို့2011ခုနှစ်ကအောက်ယုံတုံးကဆုံးဖြတ်လိုက်တာကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အမေရိကန်ဖက်ဒရယ်အယူခံတရားရုံးကပယ်ဖျက်လိုက်တာဖြစ်ပါတယ်။ဆိုနာလို့ခေါ်တဲ့ရေအောက်သုံးအာယုန်ခံကရိယာတွေကိုရင်ငုတ်သင်္ဘောတွေကိုရှာဖွေဖို့အတွက်အသုံးပြုတာဖြစ်ပြီးဒီကရိယာတွေကထုတ်လွှတ်လိုက်တဲ့အတန်လှိုင်းတွေဟာဝေလာငါပင်လယ်ဖြန်လပိုင်နဲ့အခြားရေသရာတွေရဲ့မိလိုက်တာနဲ့အစာရှာဖွေတာတွေလို့ကိစ္စရပ်တွေကိုအနှောက်အယှက်ဖြစ်စေတဲ့အတွက်ဘေးအန္တရာယ်ဖြစ်စေတာဖြစ်ပါတယ်။2011ခုနှစ်ကအောက်ယုံရဲ့ဆုံးဖြတ်ချက်အရဂီနီနိုတိုက်တရဝါများကာကွယ်ရေးအဥပဒေအရငင်းညံ့တဲ့ကာလအတွင်းလှုပ်ဆောင်ချက်တွေဟာဂီနီနိုတိုက်တရဝါတွေပေါ်ထိခိုက်မှုအ ਨੇ ဆုံးဖြစ်အောင်လှုပ်ဆောင်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုအတိအကျလိုက်နာဖို့ပြက်ကွက်နေတယ်လို့ညူကန်ယုံကဆုံးဖြတ်လိုက်တာဖြစ်ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုကနေစနေညဘက်သတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်2018ခုနှစ်မှာကျင်းပမဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုမြန်မာနိုင်ငံကနေအင်ရှင်ဖြစ်လက်ခံကျင်းပသွားမယ်လို့မြန်မာသမ္မတဦးထင်ကျော်ကပြောပါတယ်မွန်ဂိုလီးယားနိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့အာရှဥရောပထိပ်သီးဆွေးနွေးပွဲအပြီးမှာတော့မြန်မာသမ္မတဦးထင်ကျော်ဟာမွန်ဂိုလီးယားသမ္မတနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ
် We had also exchanged views on areas of common interest.as well as other issues that include
ဒေသနှစ်ခုကြားနှစ်20ကြာဆက်ဆံရေးအခြေအနေကိုပြန်လည်သုံးသပ်ပြီးတဲ့နောက်ဆက်ဆံရေးပုံမိုတိုးတက်ကောင်းမွန်လာအောင်နဲ့ဒေသနှစ်ခုကြားဆက်ဆံရေးဟာဒေသနှစ်ခုမှာရှိတဲ့ပြည်သူတွေအတွက်တည်းမကပဲတစ်ကမ္ဘာလုံးအတွက်ပါအကျိုးရှိစေမယ်လို့မျှော်လင့်ထားတဲ့အကြောင်းမြန်မာသမ္မတဦးထင်ကျော်ပြောခဲ့ပါတယ်အကြမ်းဖက်ပြဿနာတရားဥပဒေစိုးမိုးရေးဆင်းရဲမွဲတင်မှုရှော့ချရေးစတဲ့နိုင်ငံတကာအခြေအနေရောဒေသနှစ်ရပ်ရဲ့ပြဿနာရပ်တွေကိုပါသူတို့ဆွေးနွေးခဲ့ကြတယ်လို့သမ္မတဦးထင်ကျော်ကပြောပါတယ်ဆွေးနွေးပွဲအတွင်းဘေးဘက်မှာလည်းနိုင်ငံချင်းအပြန်အလှန်တွေးဆမှုတွေရှိခဲ့ရမှာမြန်မာသမ္မတအနေနဲ့မွန်ဂိုလီးယားသမ္မတနော်ဝေးဝန်ကြီးချုပ်အင်ဒိုနီးရှားဒုသမ္မတတို့နဲ့အသီးခြားစီတွေ့ဆုံခဲ့တယ်လို့သိရပါတယ်မွန်ဂိုလီးယားနိုင်ငံအူလန်ဘာတာမြို့မှာနှစ်ရက်ကြာကျင်းပခဲ့တဲ့ဒီအာရှဥရောပထိပ်သီးအစည်းအဝေးမှာတောက်ကြနေကပဲဖြစ်ပွားခဲ့တဲ့တူရကီနိုင်ငံကမောင်မြင်တဲ့အာဏာသိမ်းမှုအခြေအနေကိုလည်းခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။သမ္မတဦးထင်ကျော်ဟာအခုအစည်းအဝေးရဲ့ဖွင့်ပွဲမှာလည်းမိန့်ခွန်းစကားပြောကြားခဲ့ပြီးတော့အာဆမ်အဖွဲ့ထူထောင်ဒူထောင်တဲ့အခုနှစ်20မြောက်နှစ်ပတ်လည်နဲ့တိုက်ဆိုင်တဲ့အတွက်ထူးခြားတဲ့အစည်းအဝေးဖြစ်ပါတယ်လို့လည်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာသဘောထားကွဲလွဲတူတွေကိုအစိုးရကနှိမ်နင်းတာတွေလုပ်နေပြီးအစိုးရကိုဝေဖန်ရမှာထင်ရှားသူတအုပ်ကိုပြီးခဲ့တဲ့တနင်္လာနေ့ကအသက်ခံလိုက်ပြီးတဲ့နောက်ဥရောပပါလီမန်အနေနဲ့ ကမ္ဘောဒီးယားနိုင်ငံကိုအရေးယူတာတွေလုပ်ဖို့အတွက်ပြည်ပရောက်ကမ္ဘောဒီးယားအတိုက်ခံကောင်ဆောင်ဆမ်ရေမစီကပြောကြားလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်မှုပေါ်မူတည်ပြီးတော့ကမ္ဘောဒီးယားနိုင်ငံကိုအကူအညီပေးရေးကိစ္စဆက်ဆက်စဉ်းစားမယ်လို့အရင်ကဥရောပကပြောမှုတွေအတိုင်းလုပ်မယ်လို့မျှော်လင့်တဲ့အကြောင်းဥရောပပါလီမန်မှာဆွေးနွေးတင်ပြပြီးတဲ့နောက်ရေမစီကဗီအိုအေခမာဌာနကိုပြောလိုက်တာဖြစ်ပါတယ်လူသက်မှုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးအောင်လုပ်တာတွေလို့ပြစ်မှုကျွလွန်တဲ့သူတွေကို EU အမတ်တွေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အတွက်မဲပေးနိုင်တဲ့တစ်ချိန်တည်းမှာပဲကျွလွန်တယ်လို့ယူဆသူတွေပိုင်ဆိုင်တဲ့ငွေတွေကိုလည်းထိမ့်ချုပ်တာတွေလုပ်ဖို့စဉ်းစားနေတယ်လို့သူကပြောပါတယ်
ကမ္ဘောဒီးယားနိုင်ငံမှာချင်းပါနေတဲ့အာဆီယံ U16 ဘောလုံးပွဲကိုဒီကနေ့ကစားခဲ့ကြတာမှာမြန်မာအသင်းကမလေးရှားအသင်းကိုတကူကိုမရှိနဲ့ရှုံးနိမ့်သွားခဲ့ပါတယ်ဒီပွဲမှာမြန်မာအသင်းရောမလေးရှားအသင်းပါဂိုးသွင်းခွင့်နေရခဲ့ပေမဲ့နှစ်သင်းစလုံးပထမပိုင်းမှာဂိုးမသွင်းနိုင်ခဲ့ပဲနဲ့မလေးရှားအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ဒုတိယပိုင်းမိနစ်80ကျော်မှာသွင်းယူသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်မြန်မာအသင်းဟာ၄ပွဲကစားပြီးတဲ့အချိန်မှာတပွဲနိုင်တပွဲတည်နှစ်ပွဲရှုံးနဲ့၄မှတ်ပဲရသေးတာကြောင့်အချိုဘိုလူပွဲတက်ဖို့အခွင့်အရေးအတော်လေးနည်းသွားပြီလို့ဆိုရမှာဖြစ်ပါတယ်။အစောပိုင်းကကစားခဲ့တဲ့ပွဲမှာတော့ဩစတြေးလျကစင်ကာပူကို6-2နဲ့နိုင်ပြီးတော့ဗီယက်နမ်နဲ့ဖိလစ်ပိုင်တို့3-0စီတည်ကျသွားခဲ့ပါတယ်ခင်ဗျာ
။စနေနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲကောင်တို့ကြီးညာပေးခဲ့တာပါ။အခုအစီအစဉ်တွေထဲမှာတော့အရင်ဆုံးဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံကြမဲ့သတင်းနဲ့စပါမယ်။27ရာစုပင်လုံညီလာခံမတိုင်ခင်ပထမဆုံးအကြိမ်ဖြစ်နိုင်ငံတော်၏အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေမနေ့ကတနင်္ဂနွေနေ့မှာတွေ့ဆုံကြပါတော့မယ်။ဒီနေ့စနေနေ့မှာတော့ UNFCA ညညွတ်တော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဥက္ကဋ္ဌဘိုချုပ်ကြီးအန်ဘန်လခေါင်းဆောင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရန်ကုန်ကိုစပြီးတော့ရောက်လာနေကြပါပြီ။ပထမဆုံးအကြိမ်ဖြစ်အစိုးရနဲ့အပြည့်ရက်မထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံကြရမယ်အပေါ်အလားအလာကောင်းတွေကိုဘလောက်မျှော်လင့်ချက်ရှိကြပါသလဲဆိုတာမဆုမောင်ကစူးစီးတင်ပြပေးထားပါရဲ့ရှင်
။ဟုတ်ပါတယ်။ဩဂုတ်လနောက်ဆုံးပတ်မှာကျင်းပနိုင်ခြင်းရှိတဲ့27ရာစုပင်လုံညီလာခံအတွက်လည်းအစိုးရတက်မတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစတဲ့ဗတ်ပေါင်းစုံကအဖွဲ့တွေကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ်။27ရာစုပင်လုံညီလာခံမှာမြမငိမ့်ညာရေးလုပ်ငန်းစဉ်တွေမှာပူပေါင်းပါဝင်ဖော်ဆောင်နိုင်ရေးအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာဦးဆောင်တဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာမနေ့ပြန်ဇူလိုင်လ18ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်နဲ့ပထမဦးဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ကြိုတင်ပြင်ဆင်ရေးလုပ်ငန်းတွေဆောင်ရွက်နိုင်မှုအတွက်ကိုလည်း UNFC ရဲ့အထွေထွေအတွေ့အမှုနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ခူးကူးရဲဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမနေ့တောက်ကြနေနေလေပိုင်းတွေကရန်ကုန်မြို့ကိုရောက်ရှိလာခဲ့ကြပြီဖြစ်ပါတယ်။ဒီကနေ့စနေနေ့မှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ခူးခူးရဲဦးဆောင်တဲ့ DBN ကိုယ်စားလှယ်အဖွဲ့တို့ရန်ကုန်မြို့ရွှေလီလန်းမှာရှိတဲ့အမျိုးသားရင်ကြားစည်ရင်တဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရန်ကုန်ရုံးမှာတွေ့ဆုံဆွေးနွေးကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားယုံကြည်မှုတည်ဆောက်ပြီးတော့ငြိမ်းချမ်းရေးမူပေါင်းရေးဆွဲမှုတွေမှာလည်းပူးပေါင်းပါဝင်ကြပါလို့ဖိတ်ခေါ်တဲ့အကြောင်းဒေါက်တာတင်မျိုးဝင်းကပြောပါတယ
်။ဆောက်ပြီးသွားပြီဆက်တဲ့ဉာဏ်ကိုဒီလိုမျိုးကျွန်တော်ပြန်လာဒီပုံမှန်မှန်ဒီလိုဆက်ပြီးသွားပြီအဲ့တော့ဘာမှကျွန်တော်ဒီမှာလဲဟောအားလာနေတဲ့ပုံစံလေးနဲ့ဒီနေ့ရှိတာကိုရှိတဲ့အချိန်တွေကျွန်တော်မေးပါတော့တယ်ကျွန်တော်ကစီပါတယ်ဆောက်သက်သာရှိတဲ့ဒီနေ့ဟိုတိုင်းရုပ်ဆိုရှင်ကျွန်တော်ဆင်းရဲတာဖြစ်တာစေ
အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းမြမငိမ့်ညံရေးဖော်ဆောင်မှုမှာအဓိကအရေးကြီးဆုံးအချက်ဖြစ်တဲ့ခိုင်မာတဲ့ယုံကြည်မှုတရက်ထူထောင်နိုင်အောင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားရင်းနှီးမှုကိုအခြေခံထားတည်ဆောက်ကြဖို့အရေးကြီးတယ်ဆိုတာကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားအဖွဲ့ခေါင်းဆောင်ခုခုရယ်ကပြောပါတယ်။ပြော
ရရင်တော့အဓိကကျတာကတော့ယုံကြည်မှုဆန္ဒကိုဒီဆောက်ဖို့ကြိုးစားတဲ့အခါမျိုးမှာအဆင်ပြေချင်တာပြီးဆုံးရှင်းတာကျွန်တော်တို့ဒီရင်းမှုကိုလည်းအခြေခံလို့ကျွန်တော်တို့ဒီလိုပြန်ဆောင်ရည်ရမယ်လို့ဆိုနေပါတယ်
ပင်လုံမတိုင်ခင်ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေမနေ့ပြန်မှတွေ့ဆုံကြမယ့်ကိစ္စပင်လုံညီလာခံမှာအခြေခံဘုံသဘောထားရရှိနိုင်ရေးကချင်းပြည်နယ်မိုင်းကြရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီးပဲတွေ့ဆုံဆွေးနွေးကြမယ့်ကိစ္စအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးပြခဲ့ကြပါတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီရဲ့အတွင်မှုဦးလာမောင်ရွှေကလည်းအခုလိုရှင်းပြပါတယ
်အဓိကတော့ဟိုခေါင်းစဉ်လေးခုကိုဆွေးနွေးခဲ့တယ်နံပါတ်၁ကတော့လက်ပြန်မှာနိုင်ငံတော်တမင်ငံ ပုဂ္ဂိုလ်နဲ့ကျွန်တော်တို့ရန်သူဥက္ကဋ္ဌအဖွဲ့တွေ့ဆုံဖို့ကိစ္စရပြီဆိုနေတယ်။ဒုတိယကတော့ဒီမိုက်ဂျာယန်မှာအဆောင်ရမယ့်ကိစ္စတွေကိုဒီပြင်ကိုတော့ရှင်းပြတယ်။တတိယကတော့ VPN နဲ့တော်တော်တမျိုးဝဲဥဆောင်ရည်ရံကကျေးဇူးမစေးကော်မတီကိုထပ်မံတွေ့ဆုံဖို့ကိစ္စကိုကျွန်တော်တို့ဒါဆွေးနွေးတယ်။နောက်ဆုံးနံပါတ်၄ကတော့ဒီမိုက်ဂျာယန်အတွက်လိုအပ်တဲ့ပေါ့နော်ကုညီဆောင်ရွက်မှုကိစ္စရပ်တွေဆွေးနွေးတော့ကျွန်တော်နှစ်နာရီခွဲလောက်ဆွေးနွေးပြည့်ခါမှာပြီးပါပြီ။
တချိန်တည်းမှာပဲပထမဦးဆုံးအကြိမ်ဖြစ်တော့ဆန်းစုကြည်နဲ့တွေ့ဆုံမှုဒီကနေ့စနေနေ့မှာရန်ကုန်မြို့ကိုရောက်ရှိလာပြီဖြစ်တဲ့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာဦးဆောင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ခေါင်းဆောင်တွေကိုရန်ကုန်မြို့မှာရောက်ရှိနေတဲ့ကချင်ကရင်ရခိုင်မွန်စတဲ့တိုင်းရင်းသားတွေကလေစိတ်မှာတွားရောက်ကြိုဆိုခဲ့ကြပြီးတော့ဒီဆွေးနွေးမှုတွေကနေစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့မျှော်လင့်ချက်ကြီးမားတဲ့အကြောင်းကချင်အမျိုးသားကိုကျော်ဂွန်းကလည်းပြောပါဗျ။ဟုတ်
တယ်နှစ်နာရီမှာရောက်တယ်တွားကြိုကြတာအခုနောက်ထပ်တော့တော့ဒီ9နာရီမှာရောက်မယ်လို့ပြောတယ်အဲ့တော့လည်းပြင်ဆင်နေတာရန်ကုန်ရောက်နေတဲ့အချိန်တိုင်းပါမူရှာတရားဒီချင်းတို့ရခိုင်တို့အဲ့တို့ပါ6ရောက်ရောက်ပြီလို့တော့ပြောတယ်ဒါပေမဲ့ကျွန်တော်သိတာတော့ဒီ FC ကဆိုရင်ဒီလူထုံဘန်လာနဲ့မုံကောင်းဆောင်နဲ့ကချင်ကောင်းဆောင်ရောက်ပြီလို့သိတယ်မလက်ဆန်ကတော့အရေးကြီးတဲ့အစီအွေတော့ဖြစ်လာနိုင်တယ်27ပြည်တော်ရာစုမိလာခါမှာကျန်တဲ့နဲ့ကိုင်းတော့မထွားသေးတဲ့အဖွဲ့ယူနေတဲ့သူတို့ရဲ့ပါဝင်မှုအင်္ဂါကိုမနေ့ကတော့မနေ့ကရှိပြင်းတော့ရှင်းရှင်းလင်းလင်းရမှာလို့ထင်တ
ယ်။မြန်မာနိုင်ငံငြိမ်းချမ်းရေးဖော်ဆောင်ရေးမှာတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးအင်အားစုတွေအားလုံးပါဝင်ရေးဆိုတဲ့မူကိုအခြေခံထားပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအဓိကဆွေးနွေးကြဖို့မျှော်လင့်တယ်လို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုရိုင်းဦးဆောင်ချင်ပါမယ်27ရာစုပင်လုံညီလာခံကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအလားအလာကောင်းနေပေါ်ထွက်လာနိုင်မယ်လို့တိုင်းရင်းသားပြည်သူတွေဘက်ကတော့မျှော်လင့်ချက်တွေရှိနေကြတာလည်းဖြစ်ပါတယ်ရှင်။
မဆုမွန်စူးစီးတင်ပြခဲ့တာပါအခုစနေနေ့ညတိုင်းနာဆင်နေကြမြန်မာတခွင်စီစဉ်ကိုထုတ်လွှင့်ပါမယ်ရှင်အစိုးရတရရက်တရားစီမံကိန်းတွေကအမျိုးသားအဆင့်လူငယ်မူဝါဒရေးဆွဲရေးမှာနိုင်ငံရေးပါတီကလူငယ်တွေပို့ပြီးတော့ပါဝင်လာနိုင်ဖို့ DIPD လို့ခေါ်တဲ့ပါတီများနဲ့ဒီမိုကရေစီဆိုင်ရာဒိမတ် Institute ကပြီးခဲ့တဲ့သတင်းပတ်ထဲရန်ကုန်မြို့မှာတင်တဲ့နှစ်ရက်ပြီးခဲ့ပါတယ်လူငယ်မူဝါဒတရရှိလာဖို့အတွက်ဘာကြောင့်အရေးကြီးတာလဲလူငယ်မူဝါဒတရထွက်လာဖို့ဘယ်လိုဆောင်ရွက်နေကြတယ်လဲဆိုတာဒီသတင်းပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA သတင်းတောက်ကိုထက်အောင်ကတင်ပြပေးထားပါတယ်ရှင
်မြန်မာနိုင်ငံလူငယ်တွေရဲ့အတန်တွေလူငယ်တွေရတဲ့ရထိုက်တဲ့အခွင့်အရေးတွေရရှိဖို့အတွက်အမျိုးသားအဆင့်လူငယ်ရေးရာမူဝါဒရေးဆွဲနိုင်ဖို့အစိုးရတစ်ကမြန်မာပြည်အနှံ့ကလူငယ်တွေနဲ့တွေ့ဆုံပြီးဆွေးနွေးပွဲတွေကြကြပြန့်ပြန့်ဆောင်ရွက်နေတာပါအစိုးရတည်းရဲ့ရက်တရာစီမံကိန်းတွေထဲမှာတစ်ခုပါဝင်တဲ့ဒီမူဝါဒရေးဆွဲရေးမှာနိုင်ငံပါတီကလူငယ်တွေရဲ့အတန်တွေလည်းပုံမပါဝင်လာဖို့အတွက်ပါတီလူငယ်တွေကလိုလားနေကြပါတယ်။ဒါကြောင့်လဲ DIPD လို့ခေါ်တဲ့ပါတီများနဲ့ဒီမိုကရေစီဆိုင်ရာဒိမတ် Institute ကနေပြီးလူငယ်မူဝါဒရေးဆွဲရေးမှာနိုင်ငံပါတီကလူငယ်တွေပါဝင်နိုင်ဖို့လူငယ်မူဝါဒဆိုင်ရာပါတီစုံလူငယ်ဆွေးနွေးပွဲတစ်ခုရန်ကုန်မြို့မှာနှစ်ရက်တာပြုလုပ်ခဲ့ပါတယ
်။ဒီနှစ်ရက်တာဆွေးနွေးပွဲမှာတော့ကျွန်တော်တို့ဒီလူငယ်မူဝါဒဆိုတာဘာလဲပေါ့နော်ဆိုတော့ဒီတခြားနိုင်ငံတွေမှာကလူငယ်မူဝါဒတွေကိုဘယ်လိုလုပ်ခဲ့ကြသလဲဘယ်လိုတည်ကြုံဝင်ရှိခဲ့သလဲပေါ့နော်ဘယ်လိုရည်ရွယ်ချက်နဲ့ဒီမျိုးလုပ်ခဲ့ကြသလဲပေါ့နော်ဆိုတော့ဒါလေးတွေကိုကျွန်တော်တို့ကဒီနိုင်ငံရေးပါတီကလူငယ်တွေကိုမျှဝေမယ်မျှဝေပြီးလို့ရှိရင်မြန်မာနိုင်ငံမှာအခုလူငယ်မူဝါဒရေးဆွေးရေးအဆင့်ဘယ်လောက်ရှိအခြေအနေဘယ်လိုရှိသလဲပေါ့နော်အဆင့်ဘယ်လောက်ကိုရောက်ပြီလဲဆိုတော့ဒါလေးတွေကိုကျွန်တော်တို့ information တွေပေါ့နော်ဒါသတင်းချက်လက်တွေမျှဝေမယ်ပြီးလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ပေါ့နော်ဒီပါတီလူငယ်တွေမှာနေပြီးလူငယ်မူဝါဒအတွက်နေပြီးတော့ပေါ့နော်ဘယ်လိုစိုးရင်ပုံမှန်မှုတွေရှိသလဲပေါ့နော်ဆိုတော့အဲ့ဒီစိုးရင်ပုံမှန်မှုတွေကိုနေပြီးတော့ပေါ့နော်ဒါဒီလူငယ်မူဝါဒရေးဆွေးတဲ့အခါမှာနေပြီးတော့ထိတွင်းစဉ်းစားဖြစ်အောင်နေပြီးတော့ကျွန်တော်တို့ဒါဘလိုနီလန်နဲ့ကျွန်တော်တို့ဒါထိတွင်းစဉ်းစားဖြစ်အောင်ဘလိုနီလန်နဲ့လုပ်ကြမလဲပေါ့အဓိကအဲ့ဒါကိုဆွေးနွေးမှာဖြစ်ပါတယ်ဟုတ်ပြီ
မြန်မာနိုင်ငံမှာလူငယ်ရေးရမူဝါဒရေးဆွဲနိုင်ဖို့2012ခုနှစ်ကကစပြီးလူငယ်တွေတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လို့ NLD အစိုးရတစ်လက်ထက်ကမှဒီမူဝါဒရေးဆွဲနိုင်ဖို့ပြင်ဆင်ဆောင်ရွက်မှုတွေစတင်လာတော့ပါလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကဦးဆောင်ပြီးတော့ရက်ဖက်လူငယ်အများစုနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဒီလူငယ်ရေးရာမူဝါဒမှာလူငယ်တွေရဲ့အတန်တွေနဲ့လူငယ်တွေရည်တင်ရထိုက်တဲ့အခြေခံအခွင့်အရေးများစွာပါဝင်နိုင်ဖို့လူငယ်တွေကလိုလားနေကြတာပါ
။နိုင်ငံတကာနိုင်ငံတိုးတက်ဖို့ဆိုလို့ရှိရင်လူငယ်တွေရဲ့အဓိကဆိုလို့ရှိရင်ပညာရေးကောင်းဖို့မို့လို့လိုအပ်ပါတယ်။အခုကျွန်တော်နိုင်ငံမှာဆိုလို့ရှိရင်မျိုးစေ့ဘပြဿနာကလည်းလူငယ်တွေကြားထဲမှာအများကြီးကြုံတွေ့နေရတာဖြစ်တဲ့အတွက်မျိုးစေ့ဘခန္ဓာကလည်းထက်တင်ပါတယ်။နောက်တစ်ခုကကျွန်တော်တို့ရဲ့အဓိကလိုအပ်ချက်ပေါ့ကျွန်တော်နိုင်ငံရဲ့အဓိကလိုအပ်ချက်ပေါ့ကျွန်တော်တို့နှစ်ပေါင်းများစွာကြာပြီဖြစ်တဲ့ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးရဖို့ကျွန်တော်တို့အများကြီးမျှော်လင့်ပါတယ်။ငြိမ်းချမ်းရေးနဲ့လူငယ်ရဲ့အနာဂတ်နဲ့ကအမြဲတမ်း မှာကိုဆက်ဆံနေပါတယ
်ပုံမှန်ဆိုရင်တော့ကျွန်တော်တို့ဒီနိုင်ငံရေးပေါ့နော်နိုင်ငံရေးအခမ်းအနားမှာလည်းလူငယ်တွေရဲ့အခမ်းအနားပါဝင်ဖို့ကြိုးစားတင်တယ်လို့နောက်ဥဆောင်မှုအခမ်းအနားတွေမှာလည်းလူငယ်တွေရဲ့ဥဆောင်မှုပါအောင်ကျွန်တော်တို့ထည့်တည်ဆက်တင်တယ်
လူငယ်လို့ပြောလိုက်တယ်ဆိုလို့ရှိရင်ကျွန်တော်ပညာရေးတို့အာနောက်နောက်ကျန်းမာရေးစောင့်ရှောက်မှုတို့နောက်အလုပ်ကအခွင့်အလမ်းတို့ဘောနော်ဒါတွေကတော့မပါမဖြစ်ပေါ့နော်ကျန်တဲ့အဲဒီအပြင်ပေါ့နော်တခြားသောဒီအကြောင်းအရာတွေလည်းအများရှိပါလိမ့်မယ်ဆိုတော့မတူခဲ့တဲ့သားတွေကလူငယ်တွေလည်းပါမယ်တိုင်းရင်းသားလူငယ်စုလူငယ်တွေလည်းပါမယ်ပေါ့နော်ဆိုတော့ဒီညီကောင်မောင်တို့မှတွေမှာလည်းဒီသူတို့မှာသူတို့ issue ပေါ့နော်သူတို့ရဲ့အတန်တွေရှိပါလိမ့်မယ်လို့
လက်ရှိချိန်မှာပြည်ထောင်စုအဆင့်လူငယ်ရေးရာမူဝါဒရေးဆွဲရေးမှာဥဆောင်ပါဝင်ဆွေးနွေးမဲ့လူငယ်တွေကိုတိုင်းနယ်ပြည်နယ်အသီးသီးကလူငယ်တွေကစတင်ရွေးချယ်နေပါတယ်။ဒါ့အပြင်စက်တင်ဘာလအတွင်းတနင်္ဂနွေလုံးအဆင့်လူငယ်ရေးရာမူဝါဒရေးဆွဲနိုင်ရေးဆိုင်ရာလူငယ်ညှိနှိုင်းဆွေးနွေးပွဲတစ်ခုလုပ်ဖို့ပြင်ဆင်နေပါတယ်။နိုင်ငံရေးပါတီကလူငယ်တွေအနေနဲ့ဒီမူဝါဒရေးဆွဲရေးမှာရက်ဖက်လူအဖွဲ့အစည်းကလူငယ်တွေနဲ့အတူပူးတဲ့ဆောင်ရွက်တင်တယ်လို့ SNLD ပါတီရဲ့ဒီဘောမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်မနန်းဆန်းဆန်းအေးကဆိုပါတယ်
။ပါတီတွင်းမှာရှိတဲ့လူငယ်တွေကြတော့ဒီအခုလက်ရှိလုပ်နေအလုပ်လုပ်နေတဲ့လူငယ်တွေနဲ့လည်းပူးပေါင်းရမှာပေါ့ပူးပေါင်းပြီးတော့ဒီနိုင်ငံရေးမူဝါဒဘလို့အဆင့်မှာဘယ်အတိုင်းသာထိမှာဘလို့အချက်လက်တွေစုဆောင်းပြီးတော့မူဝါဒချမှတ်နိုင်တဲ့အခြေအနေပေါ့နော်အဲ့လိုမျိုးအဆင့်တိတို့နှစ်ခုကပေါင်းစပ်ညှိနှိုင်းပြီးလှုပ်ဆောင်တင်နေပေါ့ဒီလူတီဘစ်လူငယ်ကြတော့လူလူလက်အဲလှုပ်ဆောင်နေတဲ့နေရာမှာဒီဘက်နိုင်ငံရေးထဲကလူငယ်ကကြတော့နိုင်ငံရေးမူဝါဒအရင်းနဲ့ရောစပ်ပြီးပေါင်းစပ်ပြီးလှုပ်တင်တယ်လို့ကျွန်မထင်ပါတယ်
ကမ္ဘာနိုင်ငံပေါင်း120ကျော်မှာတော့လူငယ်ရေးတိုင်းပြည်ရဲ့အုပ်ချုပ်ရေးတည်ဆောက်ရေးတွေမှာပါဝင်ပတ်သက်နိုင်ဖို့အတွက်လူငယ်ရေးရာမူဝါဒကိုကျင့်သုံးနေပြီးနိုင်ငံ38နိုင်ငံမှာတော့လူငယ်ရေးရာမူဝါဒတွေကိုပြန်လည်ပြင်ဆင်နေမှုတွေလုပ်နေပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံအပါအဝင်လူငယ်ရေးရာမူဝါဒလုံးဝမရှိတဲ့နိုင်ငံပေါင်း32နိုင်ငံရှိနေစေပါ။လူငယ်တွေရဲ့စမ်းဆောင်ရည်တွေမြင့်တင်ပေးနိုင်ဖို့လူငယ်ရေးရာမူဝါဒရေးဆွဲဖို့လိုအပ်တယ်လို့ NLD ပါတီရဲ့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုနေထက်ဝင်းကအကြံပြုပါတယ်။
လူငယ်မူဝါဒဆိုတာကျွန်တော်တို့အခုလက်ရှိအစိုးရလက်ထက်မှာကျွန်တော်တို့ပုံပေါ်ရေးဆွဲဖို့ကြိုးစားလာတာပါကျွန်တော်အခုနပြောသလိုပဲကျွန်တော်တို့လူငယ်မူဝါဒရှိခြင်းမရှိခြင်းဆိုတဲ့နေရာမှာကျွန်တော်တို့ဟိုလူငယ်မူဝါဒရှိတဲ့နိုင်ငံတွေတော်တော်များများမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီမိုကရေစီနိုင်ငံထွန်းကားပြီးတော့တိုးတက်နေတဲ့နိုင်ငံတွေတစ်ခုဖြစ်ပါတယ်နိုင်ငံတစ်နိုင်ငံရဲ့လူငယ်တွေကိုကျွန်တော်တို့မြင့်တင်ပေးဖို့ဒီလိုလူငယ်မူဝါဒရေးဆွဲတယ်ဆိုတဲ့ဟာမှာတိုင်းပြည်အနာဂတ်အတွက်ကောတိုင်းပြည်ရဲ့နောက်အဆက်ဆက်သောလူငယ်တွေတို့အတွက်ကောအင်တာနက်မှာအကောင်းဆုံးနဲ့ခြေလှမ်းလို့ကျွန်တော်အနေနဲ့မြင်ပါတယ်
လူငယ်မူဝါဒရေးဆွဲရေးနဲ့ပတ်သက်လို့ဒီမူဝါဒရှိခြင်းနဲ့မရှိခြင်းအားနည်းချက်အသာချက်တွေကိုဒေတာတွင်းနဲ့နိုင်ငံတကာမှာရှိတဲ့လူငယ်မူဝါဒတွေကိုဒီဆွေးနွေးပွဲမှာနှိုင်းယှဉ်လေ့လာခဲ့ကြပါတယ်။ဒီဆွေးနွေးပွဲကနေလူငယ်ရေးရာမူဝါဒရေးဆွဲရေးမှာအထောက်အကူများစွာရရှိနိုင်တယ်လို့လူငယ်တွေကဆိုပါတယ်
။ဒီဆွေးနွေးပွဲမှာဆိုရင်နေဆုံပေါ့နော်ပြည်နယ်ဆုံကလူငယ်တွေအများကြီးတက်ရောက်လာတယ်ပါတီဆုံကလူငယ်တွေအများကြီးတက်ရောက်လာတယ်ပြီးတော့ဟိုအရက်ဖက်အဖွဲ့အစည်းကလူငယ်တွေလည်းတက်ရောက်လာတယ်ဆိုတော့ဒီလူငယ်တွေမတူညီတဲ့ background ကနေအချက်လက်မတူညီတဲ့အချက်လက်ဒေတာတွေရမယ်ရတော့ဟိုဒီမူဝါဒရေးဆွဲတဲ့နေရာမှာမတူတဲ့အချက်လက်တွေပေါ့အခြေခံမှပဲအားလုံးအတွက်တူညီမှုဟိုအားလုံးအတွက်အကျိုးရှိနိုင်တဲ့မူဝါဒချမှတ်နိုင်တဲ့အတွက်ဒီဆွေးနွေးပွဲကတော့တော်တော်အထောက်အကူဖြစ်တယ်လို့ကျွန်မယုံကြည်ပါတယ်ရှင်
ရန်ကုန်မြို့မှာနှစ်အတာပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲကိုနိုင်ငံရေးပါတီ18ပါတီကလူငယ်ပေါင်း80ကျော်တက်ရောက်ခဲ့ကြပါတယ်။မကြာမီရွေးဆွဲနိုင်ဖို့ပြင်ဆင်နေတဲ့လူငယ်ရေးရာမူဝါဒမှာလူငယ်တုကိုအပြည့်အဝကိုစားပြုနိုင်ဖို့လူငယ်တွေကမျှော်လင့်နေကြတာပါ။ဒါ့အပြင်တိုင်းရင်းသားအားလုံးတန်းတူညီမျှအခွင့်အရေးရဖို့နဲ့နိုင်ငံရေးအရာရောတိုင်းပြည်တည်ဆောက်ရေးကဏ္ဍတွေမှာပါလူငယ်တွေရဲ့ခေါင်းဆောင်မှုစွမ်းရည်ပုံမပါဝင်လာစေဖို့လိုလားနေကြပါတယ်ခင်ဗျာ။
မြန်မာတခွင်စီစဉ်ကနေအခုသတင်းတော့အမှတ်စုကိုဆက်ပါအောင်မယ်အစိုးရသည်တာဝန်ယူလာတာဇူလိုင်လ10ရက်နေ့မှာရက်ပေါင်း100ပြည့်ခဲ့ပါပြီနှစ်ပေါင်း90ကျော်ကာလအတွင်းရသအစိုးရတာဝန်ကိုပထမဆုံးယူခဲ့တဲ့ NLD အစိုးရသည်ရဲ့ကနဦးဆောင်ရွက်ချက်တွေပေါ်မှာဘယ်လိုရှုမြင်ကြပါသလဲပြည်သူတွေရဲ့မျှော်လင့်ချက်နဲ့အတူအစိုးရသည်ရဲ့အုတ်ချုပ်မှုအတွင်းဒီနိုင်ငံရေးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေမှာဘာတွေပြောင်းလဲခဲ့သလဲဆိုတာကိုဒီတစ်ပတ်ရဲ့သတင်းတော့တယောက်အမှတ်စုအစီအစဉ်ကနေသတင်းတော့မမြင့်မြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်
ပြောင်းလဲချိန်တန်ပြီးဆိုတဲ့ကြွေးကြော်သံနဲ့အတူပြီးခဲ့တဲ့2015ရွေးကောက်ပွဲမှာပြည်သူ့ရဲ့တခဲနဲ့ထောက်ခံမှုနဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိခဲ့ပြီးမတ်လ30ရက်နေ့ကအစိုးရအသစ်တာဝန်လွှဲပြောင်းရယူတာအခုဆိုရင်ရက်တရာကျော်လာခဲ့ပါပြီစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မယ်လို့ကတိပြုခဲ့တဲ့ NLD အစိုးရအသစ်ရဲ့ရက်တရာကာလအတွင်းကနဦးဆောင်ရွက်ချက်တွေမှာကောင်းမွန်တဲ့တိုးတက်ပြောင်းလဲမှုတွေရှိသလိုလိုအပ်ချက်တွေလည်းရှိနေသေးတယ်လို့အများစုကယူဆနေကြပါတယ် အစိုးရတဲ့အနေနဲ့ပြားရည်စမ်းရက်တရားကာလအတွင်းတာယာဝတီတရားရုံးမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအများစုကိုပြန်လွတ်ပေးကြတာမတရားတဲ့ဥပဒေတွေကိုဖျက်သိမ်းပေးကြတာစတဲ့ခြေလှမ်းတွေအပေါ်မှာတော့လူထုကကြိုးဆိုခဲ့ကြပါတယ်ဒါပေမဲ့တစ်ဖက်မှာလည်း NDI အစိုးရအနေနဲ့စီးပွားရေးမူဝါဒအပါအဝင်ရှေ့ဆောင်နိုင်ငံအတွက်ပြုပြင်ပြောင်းလဲမှုတွေကိုဘယ်လိုလှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်လို့ခိုင်မာသိကြတဲ့မူဝါဒတွေသိမတွေ့ရဘူးလို့မြမအရေးလေ့လာသူဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ်
ဆိုတော့ရေရှည်ဆန်တဲ့ကျွန်တော်တို့ vision အပိုင်းပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်မတွေ့ရအောင်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်လုံးဝအားမရဘူးပေါ့နော်ဆိုတော့နောက်တစ်ခါကျတော့ performance ပေါ့ဆိုတော့အဲ့ဒါကကျတော့ရေတူသဘောအခုကာလအတွင်းစွမ်းဆောင်မှုပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အားမရပါဘူးဒီ NLD အနေနဲ့ design မမတ်ဒီတက်လာတဲ့ရလည်းပြောပါတယ်အကျင့်ပြည့်ခြားစားမှုတိုက်ဖြတ်ရေးလုပ်မယ်လို့ပြောတယ်ဆိုတော့ပြောမယ်ဆိုတဲ့အခါကျတော့အဲ့တော့အခုချိန်ထိကကျွန်တော်တို့ anti corruption commission ပေါ့ဆိုတော့ဒီ commission အခုချိန်ထိကအသစ်ပြန်ပြင်မဖွဲ့ရသေးဘူးဆိုတော့အဲ့တော့ဘယ်လိုလုပ်မှာလဲပေါ့နော်သူတို့ရဲ့ viewer တွေမဟာ viewer တွေကဘယ်လိုသွားမှာလဲပေါ့ဆိုတော့ကျွန်တော်ထင်တာဒါလည်းဟိုအုပ်ချုပ်ရေးနဲ့ပတ်သက်ရင်အရေးကြီးတဲ့ကိစ္စပါဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်မှုစနစ်ပြုပြင်ပြောင်းလဲရေးပေါ့ဆိုတော့ဘယ်လိုလုပ်မလဲပေါ့ပြောနာဝန်ထမ်းတွေကခောက်ယူကျိုးနေတယ်အရင်လိုသွားနေတယ်ဆိုတော့ဒါရင်းနဲ့ပတ်သက်လို့လည်းကျွန်တော်တို့စဉ်းစားချက်တွေလုပ်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့နိုင်ငံတကာဆက်ဆံရေးအပိုင်းပေါ့နော်ဆိုတော့အဲ့တော့အခုဒီကာလမှာပဲကျွန်တော်တို့ကြည့်လိုက်ဆိုတော့ပနားမအစီရင်ခံစာထွက်လာတယ်ဆိုတော့ငွေကြေးခေါ်ဝါချမှုနဲ့ပတ်သက်တဲ့အစီရင်ခံစာဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီလူကုန်ကူးမှုတိုက်ဖြတ်ရေးမှာအဆင့်နှစ်အစကနေပြီးတော့မြန်မာပြည်အခုကအဆင့်သုံးကိုချခံရတယ်ဆိုတော့ကျွန်တော်တို့ကမီနီလင်းနေပြီဆိုတော့ဒီမီနီလင်းနေတဲ့ကိစ္စကိုဘယ်လိုကန့်ကျွယ်ဖြေရှင်းမလဲပေါ့ဆိုတော့တလောကပဲအမျိုးသမီးစီဒေါ်နဲ့ပတ်သက်တဲ့အစီရင်ခံစာကိစ္စတွေထွက်တယ်ဆိုတော့အဲ့တော့နိုင်ငံသားကြီးကိစ္စမှာလည်းကျွန်တော်လှုပ်ရှားနေအများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့တော့ကျွန်တော်ထင်တာကတော့ဒီမီနီလင်းနေတဲ့ကိစ္စမျိုးကိုကျွန်တော်တို့ကချက်ချင်းပဲဒါလုပ်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ season တော့တော့ကျွန်တော်ထင်တယ်
အစိုးရအသစ်အတွက်ရက်တရားဆိုတာတိုင်းပြည်မှာအမြင့်တွယ်နေတဲ့အရေးတကြီးဖြေရှင်းရမယ့်ပြဿနာတွေကိုသိအောင်အဖြေရှာရမယ့်ကာလတစ်ခုဖြစ်တယ်လို့ဆိုကြပါတယ်ဒီကာလအတွင်းအစိုးရအသစ်ရဲ့ဆောင်ရွက်ချက်တွေအပေါ်အားရတာတွေရှိသလိုအားမရတဲ့အပိုင်းတွေလည်းရှိတယ်လို့လူငယ်နဲ့လူမှုတဟဇာတာဖြစ်ရေးစင်တာကကိုသက်ဆွေဝင်းကပြောပါတယ
်ဒီတိုင်းပြည်ရဲ့အဓိကပြဿနာတစ်ခုဖြစ်နေတဲ့ဒီ corruption ပေါ့ကျွန်တော်တို့ဒီဟိုအဂရိလိုက်ဖာမှုတွေအဲ့ဒီဟာတွေဒီရက်တရအတွင်းမှာကျွန်တော်တို့ထိထိရောက်ကင်တွေ့တဲ့ဟာမျိုးကျွန်တော်အနေနဲ့မျှော်လင့်ခဲ့တာတကယ်လို့ဆိုလို့ရှိရင်ဟိုဒီဘလောက်ပဲကျွန်တော်အပေါ်ပိုင်းမူဝါဒပဲပြောင်းပြောင်းအောက်မှာကျွန်တော်တို့ဒီနေဝင်ထိတွေ့နေရတဲ့ဒီဝန်ထမ်းတွေပြောလို့ရှိရင်ကျွန်တော်ဒီမူဝါဒတွေမှာကျွန်တော်တို့ပြဿနာတွေရှိနေသေးတယ်ဆိုလို့ရှိရင်ဒီအထူးမြင့်ဒီအဂရိလိုက်ဖာမှုတွေရှိနေသေးတယ်ဆိုလို့ရှိရင်ဒါအပြောင်းလဲရကျွန်တော်ပြည်သူရေးဆီကိုလက်တွေ့ရောက်မှာမဟုတ်ဘူးအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဒီအဂရိလိုက်ဖာမှုနဲ့ပတ်သက်တဲ့မူဝါဒပိုင်းလဲခက်ခဲမှာထွက်လာတယ်လို့ကျွန်တော်မကြားမိဘူးဘယ်လိုလုပ်မယ်ဆိုတာမျိုးလေးလည်းကျွန်တော်အနေနဲ့မမြင်ခဲ့ဘူးအဲ့ဒီဟာလေးကိုလည်းကျွန်တော်သိအားမရဘူ
းလက်ရှိအစိုးရအသက်ပေါ်ပြည်သူတွေရဲ့မျှော်လင့်ချက်မြင့်မားလွန်းတာကလည်းအနေဒီအစိုးရအသက်အတွက်အခက်အခဲဖြစ်စေနိုင်တယ်လို့သူကဆက်ပြောပါတယ
်အနေဒီအစိုးရဖတ်တက်လာပြီဆိုကြတယ်ကျွန်တော်တို့ကအမှတ်တရအပြစ်ပေးထားပြီးသားအစိုးရအောင်အဲ့တော့ဒီအစိုးရကိုကျွန်တော်ကဘာနဲ့သွားမှလဲဆိုတော့ minus system နဲ့ကျွန်တော်တို့သွားလို့ရတယ်minus system ဆိုတော့ okay တခုခုကိုရီးယားညှော်မှန်းထားတဲ့ဟာ ਨੇ မညီလောက်ဆိုကျွန်တော်အမှတ်ရော်ပါမှာအဲ့တော့နောက်ဆုံး9နှစ်ပြည့်တဲ့တနေ့ကြလို့ရှိရင်ကျွန်တော်တို့အမှတ်ဘယ်လောက်ချန်မလဲဆိုတဲ့ဟာဒါပြည်သူတွေပေးတဲ့အမှတ်ဖြစ်လိမ့်မယ်အဲ့တော့အဲ့ဒါပုံမှန်မျိုးနဲ့ဖြစ်သွားနိုင်တယ်လားလားရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကစပြီးမဲပေးပြီးတော့ရွေးချယ်တာကလေးကကျွန်တော်တို့ဘက်ကတရားခိုင်နှုန်းအပြည့်ယုံနေတဲ့ဆိုတာဖြစ်တဲ့အတွက်ကြောင့်မို့လို့
အစိုးရတည့်ရဲ့ရက်တရားကာလအတွင်းဒေါ်ဆန်းစုကြည်ကိုရိုင်းဦးဆောင်ပြီးမကြာခင်မှာ27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအတွက်အင်တိုက်အားတိုက်လှုပ်ဆောင်နေတာတွေ့ရသလိုရက်တရားအလွန်ကာလမှာအစိုးရတည့်ကိုအရေးတကြီးဖြစ်ရှင်းရမယ့်ပြဿနာတွေကစောင့်ကြိုနေပါတယ်။အနေဒီအစိုးရတည့်အနေနဲ့ရက်တရားအလွန်ကာလမှာလူထုရဲ့စောင့်ဝင်ရေးအကျက်အသဲကိုဖြစ်ရှင်းပေးဖို့ကအဓိကကြတယ်လို့လူ့ဘောင်အသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကထောက်ပြပါတယ်။
အဓိကကျွန်တော်ပြောချင်တာကတော့ဒီလူထုရဲ့ဒီစာဝတ်နေရေးเนาะလူထုရဲ့အပေါ်လူထုအပေါ်မှာဖိထားတဲ့ဝင်တော့ဝင်ပိုးတွေပေါ့เนาะအဲ့ဒါတွေကိုတတ်နိုင်ရမြတ်တာအောင်အစိုးရအနေနဲ့တကယ်ကြရအောင်စိုက်တင်တယ်လို့ကျွန်တော်အနေနဲ့ထင်တယ
် NDI အစိုးရစတင်တာဝန်ယူတဲ့အချိန်မှာအမျိုးသားယဉ်ကျေးစီပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးနဲ့လူထုရဲ့လူနေမှုအဆင့်တန်းမြင့်မားလာစေရေးကိုအကောင့်ထည့်ဖော်သွားမယ်လို့ရေဘူးရဆန်းဆန်းပြောဆိုထားပေမဲ့လည်းပြည်သူတွေအနေနဲ့အစိုးရသိရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဆိုင်ရာခိုင်မာသိကြတဲ့မူဝါဒတွေသိရဖို့ညှော်လင့်နေကြတာကိုသတိထားမိပါတယ်ရှင်
သတင်းတော့မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇူလိုင်လ16ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဆန္ဒအထိနားဆင်ကြရမယ့်စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုစနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်ကိုစတင်တော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမဲ့သူတွေလည်းလေလိုင်းမှာဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့ဆွေးနွေးပွဲကိုဥဆောင်စီစဉ်ဆွေးနွေးမဲ့ကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူမဆုမွန်တို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်ကိုစတင်လိုက်ပါပြီရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြမလူလူဟာကိုယ်တိုင်ကအပြောင်းလဲလူချင်းတာကြောင့်အမှန်တကယ်ပြောင်းလဲဖို့သူတို့ကိုမဲပေးပါဆိုပြီးတော့မဲဆွဲစီုံခဲ့တဲ့ NLD ကိုတခဲနဲ့မဲပေးပြီးတော့ရွေးချယ်ခဲ့ကြပါတယ်အခု NLD အစိုးရအသစ်တက်လာတာရက်တရကျော်သွားပါပြီအဲ့ဒီရက်တရကျော်ကျော်အတွင်းမှာကိုယ်တိုင်ကအပြောင်းလဲလူချင်းပါတယ်ဆိုတဲ့ပြည်သူလူထုဘက်မှာရောဘာရီဘယ်လောက်ထိပြောင်းလဲခဲ့ပါပြီလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖြစ်ပါတယ်အဓိကအာယုံဆိုင်ဆွေးနွေးမှာကလူထုကိုယ်တိုင်ကဒီမိုကရေစီနိုင်ငံတော်တည်ထောင်ရေးနဲ့လိုက်လျောညီထွေစွာဘယ်လောက်ထိပြောင်းလဲနေပါပြီလဲဆိုတော့ကိုအာယုံဆိုင်မှာပါပြင်နဲ့ဆွေးနွေးပြဖို့အတွက်ဖိကိုတာသူနှုတ်ဦးမှာဒူးကတော့မြန်မာအရေးသူတွေဒီဒူးဖြစ်တဲ့ဦးအောင်သူငိမ့်မှာနောက်ဒူးကတော့ Triangle အမျိုးသမီးလှူရှာမှုအဖွဲ့ကမှတ်ခင်လေးဖြစ်ပါတယ်အားလုံးကိုကျေးဇူးပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ပြင်နဲ့ဆွေးနွေးသူနှုတ်ရဲ့သဘောထားကိုရင်ဆုံးနှာထောင်ကြည့်အောင်ပါဦးအောင်သူငိမ့်ခင်ဗျာလူတွေကအပြောင်းလဲကိုတကယ်လူချင်းတို့တကယ်ပဲတက်တက်ကြွကြွနဲ့တခဲနဲ့ထောက်ခံအားပေးခဲ့ကြပါတယ်အဲ့ဒီထောက်ခံအားပေးခဲ့တဲ့လူတွေဘက်မှာရောအခုအချိန်မှာဘလောက်ထိများအပြောင်းလဲတွေရှိခဲ့ပါပြီလဲဦးအောင်သူငယ
်ဟုတ်ကဲ့ခင်ဗျာဟိုပထမဆုံးကျွန်တော်ပြောချင်တာတော့ဒီအစိုးရဝန်ထမ်းသူမဟုတ်အရာရှိတွေဘိုင်းပေါ့နော်ဆိုတော့အဲ့တော့အဲ့မှာကျွန်တော်တွေ့တာကတချို့တွေကအခုလက်ရှိအစိုးရပြပြောင်းလဲတဲ့အပေါ်မှာလိုက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်မှုလုပ်တာနောက်တစ်ခုကသူတို့ရဲ့သစ္စာခံမှုဟိုပြောင်းကျင်တဲ့အနေအထားတွေတွေ့ပါတယ်ဆိုတော့ဒါပေမဲ့လည်းတချို့အရင်လိုပဲဟိုကျွန်တော်တို့လုံယူလုံစင်ခောက်ယူကျိုးနေတဲ့ဝန်ထမ်းတွေလည်းရှိပါလိမ့်မယ်ဆိုတော့အဲ့တော့ကျွန်တော်ကိုယ်တိုင်လည်းဒီအစိုးရရုံးမြင့်ကဏ္ဍတွေသိမရောက်တော့ဟိုဘလောက်ရာဂိုင်းလုံးကပြောင်းကျင်ပြီးဘလောက်ကမပြောင်းကျင်ဘူးလဲဆိုတော့အတိအကျပြောရခက်ပါတယ်ဆိုတော့နောက်တစ်ခုကလုံယူရေးကဏ္ဍပေါ့နော်ဒီရေးတွေနဲ့အခုလက်ရှိနောက်ပိတ်ဆုံးစစ်တပ်မှလည်းဒီခေါင်းဆောင်ပိုင်းမှာဟိုပူးပေါင်းဆောင်ရွက်မှုတွေတော့တွေ့ပါတယ်ဆိုတော့တာမန်အောက်ခြေပြည်သူလူထုပိုင်းပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်မြင်တာဟိုဘယ်လိုခေါင်းလဲပြောင်းလဲမှုကိုမျှော်လင့်တဲ့လူတွေရှိပါတယ်ဆိုတော့ဒါပေမဲ့ဟိုပြည်သူတွေကိုယ်တိုင်ကပဲအရင်လိုအမိုက်ပစ်ဆဲအရင်လိုပါခေါင်းလဲကျွန်တော်တို့ဟိုစီမဲကမ်းမဲလှုပ်ဆဲတာမျိုးတွေလည်းရှိပါသေးတယ်ဆိုတော့အဲ့တော့ဟိုရက်တရာနဲ့တော့ဒီကျွန်တော်တို့ရဲ့အမှုချင်းဆိုးတွေအလုံးပေါ့နော်ပြောင်းမှုဆိုတာတော့ပြောဖို့ခက်တယ်ခင်ဗျဟု
တ်ကဲ့ဆိုတော့လူတွေကကိုယ်တိုင်ကတကယ်ပဲလိုက်ပြောင်းရမယ့်အစားအုပ်ချုပ်သူအစိုးရပေါ့လေတာဝန်ရှိသူတွေအစိုးရတွေအဲ့ဒါတွေကိုပဲကြည့်နေတဲ့အခြေအနေမှာရှိနေတယ်လို့ပြောလို့ရလားဘုရားသခင
်အာကျွန်တော်မြင်တာတော့ဒီလိုပဲနှစ်ပိုင်းရှိပါတယ်ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့ဒီဦးသိန်းစိန်အစိုးရလက်ထက်မှာလဲ mindset change ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တို့ရဲ့စိတ်နေစိတ်ထားတွေပြောင်းရမယ်သိပြောပါတယ်ဆိုတော့အဲ့တော့ mindset change ဆိုတာကဒီအချိန်ယူရပါတယ်ဗျာ generation တစ်ခုလောက်လဲဒီမျိုးဆက်တစ်ခုလောက်လဲကြာကောင်းကြာတတ်တာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့တစ်ဖက်ကလည်းအစိုးရဘက်ကတာဝန်ရှိတာကဥမာဆိုပါစို့အမိုက်တွေဟိုထင်တဲ့နေရာမပြည့်အောင်ဆိုရင်သူတို့ဘက်ကအမိုက်ပုံးတွေလိုက်ထားပေးဖို့ဒီအမိုက်တွေကိုစနစ်တကျသိမ်းပေးဖို့ပေါ့နော်ဆိုတော့ဒီလိုမျိုးတာဝန်ရှိပါတယ်ကျွန်တော်မြင်လာတော့နှစ်ဦးနှစ်ဖက်တာဝန်ရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့မက်ခင်လေးတဘောတာလည်းကြားပါစီ
ဟုတ်ကဲ့ဒီမှာဟို positive change ပေါ့နော်ဒါကတော့ဟိုဟိုအပြင်အပြောင်းလဲမဟုတ်ဘူးပြည်သူလူထုတွေနေကြည့်တဲ့အခါမှာတော့ရက်တရာပေါ့အစိုးရအစ်အပြောင်းလဲပြီးမှဒီရဲ့စိတ်ကြီးအပေါ်ပြောရင်ရတဲ့ဟိုစိတ်လက်ပေါ်ပန်းမှုကြီးရှိတယ်တတောင်တတာရှိတယ်အစွဲဟာတော့ပြောင်းလဲမှုပေါ့သူတို့စိတ်ချင်မှအရင်လိုဟိုစိတ်ကြီးတွေ များမနေပေါ့ဒါဟုတ်မှနိုင်ငံတကာကနေပြီးတော့လာအလုပ်လုပ်ခဲ့ပြီးသွားရတဲ့ငွေတွေပဲတုံးနေတယ် foreigner တွေကို meet ရတဲ့ခါတော့မှသူတို့ကဒီလိုမျိုးပဲသူတို့လည်းခံစားရတယ်လို့ပြောရပေါ့နော်ဒါကတော့ကောင်းတော့အပြောင်းလဲပေါ့ခုနဆရာဦးအောင်လူငင်းပြောတယ်လို့ပဲကျွန်တော်လည်းပြူးပြူးလူးဆိုတယ်ကျွန်မကဝန်ထမ်းတွေပေါ့ဦးရဝန်ထမ်းတွေရဲ့အပြောင်းလဲကိုပို့ပြီးအရေးကြီးတယ်လို့ထင်တယ်သူတို့ကရှေ့ကနေပြီးတော့ပြောင်းပြရမယ်လို့ထင်တယ်ဘာလို့ဆိုပြူးပတ်စံကိုသူတို့စားနေရတဲ့ဖြစ်တဲ့အတွက်ဒီလူတွေမပြောင်းသေးရကျွန်မတို့ရဲ့အစိုးရရန်ရရအထက်ကဘလောက်ကောင်းနေနေဘလောက်ပဲကောင်းအောင်ပေါ့ policy တွေနဲ့လုပ်နေလုပ်နေတကယ်အကောင့်ထဲ forex ရဲ့စိတ်သက်တည်းကအရင်အတိုင်းပဲဖြစ်နေမယ်ဆိုရင်တော့ကျွန်မတို့စိုးရင်ကြရှိတယ်အခုချိန်ကျတော့ခုနကကျွန်မဟိုလေဟိုသူရောက်မနှမ်းနေတဲ့ဒီချက်ပြားနေတဲ့အခါမပြောနိုင်ဘူးနဲ့ဘူလက်တလုံးမှာဆိုရင်အာဇာနည်ကိစ္စပြီးရင်အထက်ကမှဖြစ်သွားတဲ့ပြဿနာမျိုးတွေအရင်အစွဲအဟောင်းနေနဲ့ဒါမျိုးလုပ်တယ်ဆိုတာကဒါဟိုမကောင်းတဲ့လုပ်ရလို့မျိုးမြင်နေသေးတဲ့အမြင်တွေအများကြီးရှိနေသေးတယ်ဆိုတာဝန်ထမ်းတွေထဲမှာရှိနေရဲဆိုတာပေါ်တာပေါ့နော်အထူးသဖြင့်တော့ဒီအောက်ခြေဝန်ထမ်းတို့ဒီလိုစိတ်တွေကစိတ်ဝင်နေတယ်ဒါမျိုးတွေရှိနေတယ်ဆိုတာပေါ်တယ်နောက်ဒီလိုလိုဆိုကြည့်မယ်ဆိုရင်လည်းသူတို့ကလည်းဟုတ်တယ်တောက်လျှောက်မှာသူကအပေါ်ကအမေပေးမှလိုရမယ်ဆိုတဲ့ဟာမျိုးပေါ့နော်အမေနဲ့ပြီးလိုက်မယ်အဲ၆၆အောင်၆ပြလိုက်မှလိုရတယ်ဆိုတဲ့ဟိုစနစ်ကြီးအောင်မှာစဉ်းစားရနေတော့ကိုယ့်အကူပြောင်းရမယ်ဆိုတော့စိတ်မတည်ဘူးဖြစ်နေတယ်ခုနပြောလို့ပဲအမိုက်တရားလည်းဖြစ်သေးပဲအဲနော်ဟိုကျောင်းဆန်းစုကြည်ကိုယ်တိုင်ကအမိုက်ကောက်ပြရတယ်ဒါပေမဲ့အဲ့ကောက်ပြရတဲ့အချိန်မှာဝုန်းဝုန်းပါလာတယ်သူတို့ကျမတို့နန်းနေမှာဆိုလို့ရှိရင်လည်းအနေကတချို့ရဥဆောင်ပြီးကောက်ပြပေမဲ့အဲ့နောက်ကပြည်သူလူထုကမပါလာအောင်အဲ့တော့တက်တက်ဖြစ်နေရပါတော့ပါရီနဲ့ပြည်သူတွေကလည်းတက်တက်ဖြစ်နေပြီးတော့ဒီလိုဆောင်ရွက်တဲ့ကိစ္စတွေမှာပါမလာဘူးမကွန်ဒူရီကိစ္စတို့ဒါတို့ဒီကိစ္စတွေလည်းဒီတိုင်းပဲဘက်စကားတွေတိုင်းကားတွေတက်ကြည့်ကြည့်စီကဲမဲ့မောင်းနေရတယ်ကျမတို့ညံကုန်မှာဆိုရင်ဘူတီတိုင်းလည်းဘာမှမပြောင်းလဲဘူးတွေကလည်းသူ့အမြင်မှာလည်းဒါကြီးကတခုခုလုံးလိုက်လို့ပေါ့နော်အခြားသူအနောက်ဆက်ဖြစ်မလားဘယ်လိုဖြစ်သွားမလဲဆိုတဲ့စဉ်းစားမှုတွေလည်းသူမစဉ်းစားနိုင်အောင်ကိုသူတို့ဘဝမှာလည်းတော်တော်လေးခက်ခဲနေရလားတော့မသိပေါ့နော
်ဟုတ်ကဲ့
ဒီမှာပြောချင်တာအပြောင်းလဲတွေလုပ်တယ်ဆိုတာဟာကိုဥပဒေတွေနဲ့ပေါ့နော်အာဏာစက်နဲ့လုပ်မှာထက်ပြည်သူလူထုကနေပြောပေါ့နော်တကယ်စဉ်းစားပြီးတော့စိတ်ထဲကနေတက်ဝင်ဆုံးကြည့်ကြောင်လာအောင်လုပ်ဖို့တော့ကျမတို့အချိန်ကြွားလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။တရားပအောင်ဆွေးနွေးမယ်တော်တော်ရှင်တွေစပြီးဖိတ်ခေါ်ပါမယ်။ပထမဦးဆုံးရင်နံချောင်းမျိုးကကိုထွန်းထွန်းဝင်းကိုထွန်းထွန်းဝင်းကိုထွန်းထွန်းဝင်းတို့ရင်နံချောင်းမျိုးမှာရောကို့ပေါက်ဝင်းကျမလူတွေဘလောက်ပြောင်းလဲလာပါပြီလဲခင်ဗျာကိုထွန်းထွန်းဝင်းဆွေးနွေးပါ။ဟု
တ်ပါတယ်ကျွန်တော်ထွန်းထွန်းပါ။ဟုတ်ကျွန်တော်ဆွေးနွေးချင်တာပေါ့နော်။ကျွန်တော်ရင်နံချောင်းမျိုးမှာတရားရေးမှန်တယ်ပေါ့နော်။သို့တည်းဖြင့်တရားရုံးကြီးကကျောင်းလဲမှုတစုံတရာမရှိရဲနဲ့ပေါ့နော်အဂရီလက်ဆောင်မှုဆိုတာလည်းဒီနေ့အချိန်ကြီးရှိနေလို့ပါကျွန်တော်တို့ကိုယ်တိုင်လည်းတရားရုံးဝန်ထပ်သွားလာတဲ့အခါမှာတရားကြီးမှာရှိတဲ့တရားသူကြီးတွေရောဥပဒေရာရှိရောပါဥပဒေရာရှိရောပါဥပဒေဆိုတာပြည်သူအတွက်ဟိုပြောမှဆိုရင်ကြံ့ခန့်ထားတာမဟုတ်ဘဲနဲ့အာဏာပိုင်းနဲ့ငွေရှိသူတချို့ရဲ့ဥပဒေကိုအလွဲတုံးစားလုပ်နေကျွန်တော်တို့အများဆုံးဒီစာရုံးတွေမှာတွေ့နေရတယ်မြင်နေရတယ်ဒီကိစ္စတွေကိုကျွန်တော်တို့ကကျွန်တော်တို့မြို့မှာရှိတဲ့လွှတ်တော်အမတ်တွေကိုကျွန်တော်တို့စာနဲ့လည်းအကြောင်းကြားတယ်ဖုန်းနဲ့လည်းအကြောင်းကြားတယ်တို့ပစ်ချက်ဟိုကျွန်တော်တို့ကိုယ်တိုင်ငယ်ပေးထားတဲ့အမတ်တွေကိုယ်တိုင်ကဟိုပြည်သူရဲ့ဟိုပြည်သူနဲ့အားလုံးဖြစ်တဲ့နေတရားရုံးတွေတို့မဟုတ်မရတာတွေလုပ်နေရတယ်ကိုသူတို့ရှိမှလုံနေရတော့မှဒီတရားကြီးမန်တိုင်းအပေါ်မှာဝင်ရောက်ပြီးတော့ဗောနော်လေ့လာတာမရှိဘူးစုံစမ်းတာမရှိဘူးစစ်စစ်မိတာမရှိဘူးဗောနော်ဒီလိုမျိုးနေရတရားကြီးမန်တိုင်းအပေါ်မှာယုံကြည်လို့ကိုမရပဲမရဘူးဗောနော်ကျွန်တော်ကတော့ဆက်နေနေပါတယ
်ဟုတ်ကဲ့ပါကိုထွန်းထွန်းဝင်ကျေးဇူးအများကြီးတင်ပါတယ်ကိုထွန်းထွန်းဝင်ကတော့သူတို့ရင်နံချောင်းမျိုးဘက်မှာတရားကြီးမန်တိုင်းတရားကြီးဝန်ထမ်းတွေတရားကျုံးတွေကြောင်းလည်းမရှိသေးဘူးဆိုတော့ဆွေးနွေးပါတယ်ကျွန်တော်တို့ email နဲ့ပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်ဒူးကနိုင်ငံအင်းမကတော့နိုင်ငံကြီးလုံးမှာပဲဘာနိုင်ငံကြီးလဲအာဏာနိုင်ငံကြီးပါပဲယူကောက်ပွဲမှာစောင်ပုတ်တွေထုတ်မယ်ပြီးတော့လဲပြီးတာပေါ့ပြောင်းလဲတာမပြောင်းလဲတာလက်တွေ့သိနေရတာပဲပြည်သူကမစွမ်းနိုင်လို့စွမ်းနိုင်တဲ့ထင်တဲ့သူတွေပေါ့မဲပေးခဲ့တာပဲတဲ့ဆိုတော့ဥအောင်သူကြီးလူတွေဟာမဲပေးလိုက်ယုံနဲ့ပြီးသွားပြီလား
ဆိုဒီလိုခင်ဗျာဟိုကျွန်တော်တို့ဒီမဲပေးပြီးတော့ကိုယ်စားလှယ်တွေရွေးပြီးလုပ်ခိုင်းတာကိုကျွန်တော်တို့ကိုစားပြုဒီမိုကရေစီခေါ်တာပေါ့ဗျာဆိုတော့တကယ်တကယ်ကြတော့ဒီမိုကရေစီဆိုတဲ့နေရာမှာကျွန်တော်တို့ဒီလောက်နဲ့မပြည့်စုံဘူးလို့ပြောပါတယ်။ဆိုတော့ဒီမိုကရေစီဆိုတာဓာတ်ရိုက်ဒီမိုကရေစီပေါ့နော်။ကျွန်တော်တို့ကိုယ်တိုင်ကိုကြပါဝင်ခွင့်ရှိတဲ့ဒီအရက်ပဲအဖွဲ့စည်းတွေသို့မဟုတ်ရင်လည်းဒီအောက်ခြေဒီမိုကရေစီပေါ့။ဆိုတော့ဒီလိုမျိုးကျွန်တော်တို့ကိုယ်တိုင်ကိုကြပါဝင်မှုတွေလည်းအများကြီးလိုပါတယ်။ဆိုတော့ဒီလိုဖြစ်လာဖို့ဆိုတာကလည်းတစ်ဖက်မှာကျွန်တော်တို့အရှိန်ယူရတာပေါ့နော်။ခုနလိုဆွေးနွေးမှုလေ့ကျင့်သင်တန်းပေးမှုကျွန်တော်တို့ဟိုဘာခေါ်မလဲအရက်ရွာကိုယ်တိုင်ကထာတာကြောကြောလှုပ်လာဖို့ပေါ့အစသဖြင့်အချိန်တော့ယူရမယ်ထင်ပါတယ
်ဟုတ်ကဲ့မခင်လေးကဆွေးနွေးတဲ့အထက်မှာ
အုပ်ချုပ်သူပေါ့တာဝန်ရှိတဲ့လူတွေအစိုးရသူတို့ကအရင်ဆုံးပြောင်းပြဖို့လူတွေဒါမှလူတို့ကနောက်ကလိုက်ပြောင်းမယ်ဆိုတော့အရင်ဆုံးဒါဆိုရင်လူတို့ပြောင်းလဲဖို့အတွက်ကအစိုးရတာဝန်ရှိတဲ့လူတွေအုပ်ချုပ်သူတွေပြောင်းလဲဖို့အတွက်ကအဓိကကြရတယ်လို့မခင်နေယူဆတာပါလား
ဟုတ်ပါတယ်သူတို့ကဘာလို့လဲဆိုတော့ကျမတို့နိုင်ငံမှာဘယ်တော့မှဆိုဟိုရွေးကောင်းကိုယ်ပွဲတဲ့ဝါဒါကိုကိုနာမည်ကြီးတဲ့လူကြီးတဲ့ဟိုအကျင့်စီရကရှိနေတဲ့ခါကျတော့အဲ့လိုမျိုးကိုရှေ့အပေါ်ကရှိနေတဲ့ဒီလိုပဲကြည့်ပြီးသူတို့ပြောင်းမှပြောင်းမယ်ဆိုတဲ့ဟာနောက်ပြီးတော့ fashion ပေါ့နော်အဲရေးချောင်းကိုလည်းလိုက်တယ်ပေါ့ဘာလို့လဲဆိုတော့လိုက်လုပ်မယ်ဆိုတဲ့ဟာမျိုးကလည်းကျမတို့ရှိမှာဥမာစပီဟောပြောပွဲဆိုရင်စပီဟောပြောပွဲတနိုင်ငံလုံးကြီးရွာပါမကြံလုပ်မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးပေါ့သူများတစ်ခုလုံးလို့အောင်းမြင်ပြီးဆိုရင်အဲ့လိုဟာမျိုးပုံကူကူပြီးလုပ်တဲ့အခြေခါကျမတို့နိုင်ငံမှာဒါဟိုစက်စက်နည်းနည်းဖြစ်နေတဲ့အခါကျတော့ရှေ့ရလူတွေကောင်းအောင်လုပ်မှနောက်ကလူတွေလည်းလိုက်ကောင်းအောင်လုပ်မယ်ဆိုတဲ့ဟာတော့လုံးဝသိနေပါတယ်အဲ့တော့ရှေ့ရလူတွေကောင်းအောင်လုပ်ဖို့ဆိုတာလည်းရှေ့ရလူတွေကလည်းဒီနေ့ကျမှကြီးလာတဲ့လူတွေဖြစ်တဲ့အခါကျတော့တော်တော်တော့ကျွန်တော်တို့ပြောရတာခက်တယ်ဒါပေမဲ့သူတို့တွေအရင်ကနားကြည့်ပေါ့ရင်ဘတ်တည်းထားမယ်ဆိုရင်တော့ကျွန်မထင်တယ်သူတို့ပြောင်းလဲလို့ရမယ်လို့ထင်တယ်အဲ့လိုမထားဘူးဆိုတော့သူတို့ကြံရမှာပဲခုနကကိုယ်စလေပဲဖြစ်ပေါ့နော်သူတို့ဒီ၅နှစ်တာတိုင်းဘုတ်ကြောင့်ပြသွားတာဖြစ်မယ်။နောက်၅နှစ်မှာသူတို့ကြောင်းလေးချက်မရှိတော့ဘူး။အဲ့ဒါသူတို့ပြောင်းသူတို့နောက်၅နှစ်တည်ဆောင်နေတယ်ဆိုတော့သူတို့ဒီ၅နှစ်မှာလည်းသူတို့ပြောင်းအောင်လုပ်ရမယ်။အစိုးရဝန်ထမ်းတွေလည်းဒီလိုပါပဲ။အရေးယူမှုတွေကိုဘယ်လိုစုံမလဲပေါ့နော်။တစ်သက်လုံးကြီးဟိုအသက်60ပြည့်ပင်ဆင်ရတဲ့ဒီမပြုတ်တမ်းဟိုမလုံးမရှုံးမပြုတ်မဖြစ်ပဲဘယ်လိုစနစ်တွေနဲ့ပြန်ပြီးတော့ပေါ့နော်တကယ်ကြည့်ရအောင်လုပ်နိုင်အောင်လက်ကလက်စင်ကြီးကိုပြန်ဆက်ပအောင်လုပ်မလဲဆိုတာကိုလည်းတောင်းမရှိတဲ့ဒီဥပဒေဟို policy ဟိုအရသမတ်တဲ့စဉ်းစားတဲ့နယ်လို့ထင်ပါတယ
်။ဟုတ်ကဲ့ကျန်ကုန်မျိုးကဥကျော်လင်းဆွေးနွေးဖို့အလှည့်ပါဥကျော်လင်းဆွေးနွေးပါခင်ဗျအ
ဲကျွန်တော်တို့ပြန်ပြီးတော့ဒီလက်ရှိရတရားနဲ့ပေါ့လေလက်ရှိတက်နေတဲ့လူလူဆိုတော့ကျွန်တော်တို့အခက်ခဲကြည့်လိုက်ရင်တော့တကယ်ကြီးကျယ်တဲ့အပိုက်ပုံကြီးပဲရတရားနဲ့တော့ရှင်းရှင်းမတော်တော်ခက်ပါလိမ့်မယ်ဒါနိုင်ငံရေးအပိုက်ပုံကြီးပါပဲအဓိကတော့ကခုနအဲ့ကျွန်တော်တို့ပုံမှန်ဒီ elevation ခေါ်တာပေါ့ရှင်းမို့ဒီတိုက်ဆက်ရရတယ်တန်လိုင်းကြီးထိုးတိလကောင်းမဲ့အဂရိလေးဆံမှုတွေလို့ခေါ်တယ်တန်လိုင်းကြီးတရားဥပဒေစိုးမိုးရေးတော့တရားစီရင်ရေးတော်တိမှန်ကာဆိုတာနဲ့ဖြောက်မှာဆိုတရားစီရင်ရေးအစစ်စစ်နေရအများကြီးပဲကြာအဲ့တော့ခုနကပြောသလိုရှင်နေကြောင်းပုဂ္ဂိုလ်တူဆိုးနေသလိုကျွန်တော်တို့တော်တော်လေးတော့အခက်အခဲတွေရှိပါတယ်ဒါပြီးလည်းပြန်ပြီးကြည့်လို့ဗျာကျွန်တော်လက်ကြည့်လူလူကောင်းဆောင်ရေးလုပ်တဲ့အကြီးဆုံးအမြင်မှုတစ်ခုရှိပါတယ်အဲ့ဒါနိုင်ငံတကာရဲ့ policy မှာချားနေနိုင်ငံပြည်ပြီးပြီးပြီးချစ်တုံးပြီးတော့ဒီပုံလေးတွေပြောရတာသူ့ကိုခရီးပါကိုစိုးနေခင်းပြီးတော့ကြိုးစိုးတဲ့နိုင်ငံကြီးကပုံကွာအရင်ဆုံးစပြီးတော့သူ့ကိုတခါရှင်းဝင်းဆင်းတာပဲတော့သူတော့လိမ္မာပန်းနဲ့ဆောင်တဲ့သူတိုက်ပြည်အတွက်မထိခိုက်အောင်တရားစာရတွေထိခိုက်မှုတူပါသူတော်တော်လေးဟာလာကျွန်တော်တို့ကြိုးစားပန်းစားလုပ်တဲ့တကြောင်ဗမာပြည်ကဟာလာထားဝရကျွန်တော်တို့အဖို့တဲ့တရားစာရကြီးတွေကကိုကဆိုလို့ရှိရင်မြစ်ဆောင်အစားပေါ်ဗျာဟာလာဘာပဲပြောတော့ကျွန်တော်တို့အဲ့ဆုံးတာတက်လာ။နောက်ပြန်ပြောမယ်ဆိုရင်တော့ခုကကြီးမားနေတဲ့လူမျိုးရေးဘာသာရေးကိစ္စတွေမှာလည်းပဲအမေရိကန်နိုင်ငံရေးဝန်ကြီးတော်မှဒီစကလုံးတွေ community တစ်ခုမကြိုက်တော့လို့မသုံးမှန်တယ်လို့ပြောလိုက်လို့အမေရိကန်နိုင်ငံရေးဝန်ကြီးကလက်ခံသွားတယ်။အဲ့လိုထိပေါ်တဲ့ခေါင်းဆောင်ပါပဲဗျာ။တော့ရခိုင်ပြည်နယ်မခွင့်ပြုဘူးလေသူကဆယ်မကောင်းလို့ဆက်ပြီးတော့တွတ်တောင်လုပ်မယ်ဆိုတော့ဒီခေါင်းဆောင်တော့မှကျွန်တော်တို့ကနောက်ကနေပြီးတော့သူကောင်းတယ်လို့ဝိုင်းပြီးတော့ကျွန်တော်တို့တွန်းပေးရမယ်။အခုလည်းဘာပဲပြောပါဦးသူ20ရာစုပြည်လူညီလာခံနဲ့ဒီနေ့အတိုင်းအတာတွေရည်လက်နက်ကင်ငင်းငင်းလက်နက်ကင်တွေရစဲပြီးတော့ပေါ့ပြည်ရင်းငင်းငင်းတွေရဖို့နိုင်ငံရေးယူဆတယ်သူဆိုလို့ပါဒါနဲ့ဘာလို့တံပရကကိုဦးစီးတွေပါသူ့ကိုတော်တော်လေးအခုဆိုရင်ခင်ခင်မင်မင်ဖြစ်လာတဲ့သဘောပါဘူးအာဇာနည်တော်မှာပဲသူတို့လာပြီးတော့ဥခိုက်မယ်ဆိုတော့ကျွန်တော်ပြောချင်တာဖေးရလေးတစ်ချိန်တော့ဒီလိုတနေကတော
့ Okay ဦးကျော်လင်းရေးချက်ပြပါ
အခုသမီးရလည်းအဲ့လိုလုပ်နိုင်တယ်ဆိုတော့ကျွန်တော်တော်တော့အားတက်ဒါပေမဲ့တိုက်တီအဓိကကတော့ monetary system ပဲဗျငွေကြေးစနစ်ကတော်တော်ပြည့်စည်သွားတယ
် Okay ဦးကျော်လင်းဆွေးနွေးကျေးဇူးတင်ပါတယ်ဦးကျော်လင်းကျွန်တော်နောက်လူတွေလည်းအလှည့်ပေးကြပါတယ်နောက်တစ်ယောက်ကမင်းပြမျိုးကဦးမောင်ကျော်ဇန်လူတွေဘလောက်ပြောင်းလဲတာတွေ့ပါပြီလေ
ဟုတ်ကဲ့ကျွန်တော်တို့ပြန်ပါတော့ကျွန်တော်တို့ခုနကတော့လို့ရှင်ပြောကြရသလိုဟိုစီကန်တီဗီတို့တရားဥပဒေစိုးမိုးရေးတို့ဘာလို့ညာတို့လုံငန်းကငန်းတွေဒီသူလုံငန်းတွေဒါတွေပြန်ပါတော့စိတ်ကြေပြောင်းလဲတာတွေထူးထူးခြားခြားမရှိသေးဘူးလို့ပြောရမယ်ထူးခြားတာတခုလို့ရှိတယ်အခုကဘာလဲဆိုတော့လူတွေစိတ်ကြေတွေအကြောက်တရားတွေဝင်လာတော့မဲ့ထူးခြားပြောင်းလဲမှုတွေတရားအဲ့ဒါကဘာလဲဆိုလို့ရှိရင်ကျွန်တော်ခုနကမရှာသေးခင်ကမှထုတ်ပြန်တဲ့အမုန်းတရားနဲ့ပတ်သက်တဲ့ပြည်သာပြည်မှုပြည်သာဒါချင်းရောအရေးမယ်ဆိုပြီးတော့ဟောသာသနာရေးဝန်ကြီးကပြောတာလေဒါကကျွန်တော်တို့ရခိုင်ဘက်မှာတော့ဒါအမုန်းတရားနဲ့ကိုရှောင်လေးပြီးတော့ရေးကြပြောကြတာလေအိမ်မတားမှခက်တယ်ကျွန်တော်တို့ကသိချင်နေရတာလေကျွန်တော်တို့သိတဲ့အတိုင်းကျွန်တော်တို့လူဝင်မှုပြဿနာကလည်းစားပြီးတော့ဖြစ်တာသူတို့ကဘာလို့ဒီညာလို့တွေဆိုတော့အမှန်တရားကိုရှောင်ပြီးတော့ဒီတဲ့နေရာမှာအမုန်းတရားဆိုတာမလွင့်မလွေပါခင်ပါလာမယ်ဒါဆိုရင်ကျွန်တော်တို့တရားစီဖန်စီထောင်ရှားအဲ့ဒါခံရပြီပေါ့ဒါဆိုရင်ရေးတဲ့လူတွေပြောတဲ့လူတွေမလွင့်မရှုံတာပတ်သက်တာတွေအဲ့ဒါတွေဖြစ်ရမယ်လို့ပြောရမှာက
လက်တွန်းတော့ကြပြီဒီတော့အကြောက်ရရဲဝင်လာတော့မယ်ဆိုတာကျွန်တော်တို့စိုးရိမ်နေကြတာ
ဟုတ်ကဲ့ဒီမို့ကျေးဇူး
အကြောက်ရရဲဝင်လာတော့မယ်ဆိုတာဒီမိုကရေစီအစိုးရတက်လာတော့မှပြန်ပြီးတော့အာဏာရှင်အစိုးရဖက်ကိုဥတည်နေပါလားဆိုတာတွေကျွန်တော်တို့ကစိုးရိမ်ရတယ်ဖြစ်နေကြတယ
်ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးအများကြီးတင်ပါတယ်နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်မန္တလေးမြို့ကကိုလွှမ်းပိုင်ကိုလွှမ်းပိုင်မန္တလေးမြို့မှာမန္တလေးလူလူဘာတွေပြောင်းလဲတာတွေ့ရပါပြီလေ
ဟုတ်ကဲ့ကျွန်တော်တို့မန္တလေးမှာပြောင်းလဲလာတာတော့အဓိကတော့ဟိုလိုနိုင်ပညာရေးရေးရေးကျွန်တော်မန္တလေးပြီးခဲ့တဲ့နေ့ကလူလာပိုင်းအစပြီးကျွန်တော် AND မှာ AND ရစပြီးဆူရယူရချင်ပါဟိုကောလုံးဟိုရင်းဟိုနန်းနေရာစပါဒီဒီလူလူပေါ်ကြောင်းလဲလာတာတွေပြီးတော့ပညာရေးစနစ်ကျွန်တော်ဖုံးပေးတွေကောက်ခံလာတဲ့ဟာတွေပညာရေးမှာပြန်ပြီးတော့ထောက်ပံ့လာတာတွေပို့ပြီးတော့အတ္တအတ္တလာတယ်ပြီးတော့ဒီကအတ္တချက်ကတော့ဝင်လဲမြင်ပါမှုရှိတာအဲ့မှာအားနဲ့ကျက်ကအဆက်ပြောမယ်ဆိုအားနဲ့ကျက်ကပါလဲဆိုတော့ကျွန်တော်တို့အားနဲ့ကျက်ကတော့တရားဟိုတရားဥပဒေစိုးမိုးရေပေါ့အဲ့ဒါလေးကလည်းအားနဲ့နေတယ
်ဟုတ်ကဲ့
ပြီးတော့ကျန်တဲ့အရာလေးတွေကတော့အခုဟိုစေကောင်းစေစိုးရဟိုစေဟိုကာကွယ်ဥပဒေစိုးမိုးနေဒီလက်ရှိ ANDU နဲ့ပါတီကောင်းဆောင်နဲ့တွဲလုပ်တာလေဒါကျွန်တော်တို့နာမည်ဒီ19ရက်နေ့မှာအာရဏီ2ရက်အာရဏီ2ရက်နေ့ပေါ့ဒီလောက်လေတိုင်းမှာဟို1280လောက်ကအနေမတက်လာတဲ့စေတူရဟိုစေကောင်းတော့ကြောက်နေတာခုဒါမဲ့စေတူရလေးမှာကြာလာအာရဏီလေးမှာအဲဒီတက်ပြီးတော့ကာဝရပြင်မှာဒါလုံးဝဟိုပြောင်းလဲလာတဲ့အချိန်ပေါ့ဟုတ
်ကဲ့အော
်လို့စေတူရစေကောင်းတော့ကြောက်နေတယ်ဒီလူရဲ့ဟိုရဲ့ဘက်ရဲ့ဘက်ဖွဲ့စည်းရေးနဲ့ဆက်ဆံမှုဒီမှာလို့မှာရှိလာဒီကတော့စစ်တမ်းတဲ့ရဲ့ဘက်လူ
ဟုတ်ကဲ့ကိုလွန်းပိုင
်
ဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ကိုလွန်းပိုင်ကျွန်တော်ကလူတွေရဲ့လူတွေဘက်ကကိုယ်တိုင်ဘလောက်ပြောင်းလဲပြီလဲဆိုတော့ကျွန်တော်ကကြားချင်တာပါဒါပေမဲ့ဆွေးနွေးသူအများစုကအစိုးရဘက်ကအခြေအနေကိုပဲဆွေးနွေးကြတာများပါတယ်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်ဒေါက်ကင်မျိုးစွေကကိုကြိုက်လို့တင်ထားတဲ့အစိုးရကိုအားကောင်းလောင်ဝမ်းဝုံးမယ်ဆိုတဲ့လူတွေအများကြီးရှိပေမဲ့ဘယ်လိုလုပ်ရမလဲဆိုတာမသိဖြစ်နေတာတွေ့ရပါတယ်တဲ့အစိုးရအသည့်အနေနဲ့အလင်းမြန်ပြောင်းလဲနိုင်ဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေကအစလူတိုင်းပါဝင်လာနိုင်အောင်စီမံကိန်းတွေချပြပြီးတော့ပူးပေါင်းပါဝင်ဖို့ဖိတ်ခေါ်စီလိုပါတယ်တဲ့ဥပမာသူကြီးလူမှုပါလာဖို့ကအစိုးရကစီယုံဖို့လိုတယ်အစိုးရကလူမှုရဲ့ပါဝင်မှုကိုတကယ်တမ်းထိထိရောက်ရောက်စီယုံဆွဲဆောင်နေတယ်လို့ဥပမာသူကြီးမြင်ရလား
အခုချိန်မှာတော့ဟိုသိတာတော့ဗောဗျာเนาะတခုကကျွန်တော်တို့သတင်းစာတွေကပြောင်းသွားတယ်ဗျာတင်ပြဖို့လို့ကျွန်တော်တို့ပါတဲ့သတင်းတွေအစလို့ဗောနော်ဆိုတော့ဒီလိုပြောင်းသွားတဲ့အခါကျတော့တနည်းတစ်ပုံနဲ့လူလူကိုဆက်သွယ်နေတယ်လို့ယူဆလို့ရပါတယ်။နောက်တစ်ခါကျတော့သမရယုံကအခုတိုင်ကြားဖို့စနစ်တွေဓာရီဓာရီမျိုးလည်းရှိပါတယ်။ရှိပေမဲ့ဟိုကျွန်တော်မြင်တာကတော့ဒီလောက်နဲ့တော့မလုံလောက်သေးဘူးပေါ့နော်။ဆိုတော့အခုခေတ်ကလူတွေကလည်းဟို Facebook ပေါ့နော်ဒီလိုသတင်းတွေရေးကြပြောကြတာတွေကအရင်ခေတ်ကတည်းကဆိုင်ပို့ပြီးတော့တက်တက်ကြွကြွလောက်ကြတယ်။ဆိုတော့အဲ့ဒီလောက်တဲ့အပေါ်မှာလည်းသူတို့ကဟိုရက်လက်လေးလည်းမြင်ကြတာပေါ့နော်အရေးယူတာတို့action လောက်တာလို့ဆိုတော့အဲ့တော့အရေးယူတဲ့အပိုင်းလဲကျွန်တော်တွေ့သလောက်တွေ့ပါတယ်ဆိုတော့ဒါပေမဲ့ဟိုနောက်တစ်ခါကျွန်တော်တို့အခုလွှတ်တော်အမတ်တွေနေဆင်းပြီးတော့တချို့နေရာတွေမှာအစည်းအဝေးတွေလုပ်တာပေါ့နော်ဆိုတော့ဒါမျိုးလည်းတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်ထင်တာတော့ဟိုရှိသလောက်တော့ရှိတယ်ဒါပေမဲ့လည်းဒီချက်ပို့ပြီးတော့ပြောရေးဆိုခွင့်ပေါ့နော်ရဖို့ပြောရေးဆိုရေးဖြစ်လာဖို့ကျွန်တော်ထင်တယ်ဒါကတော့ဆက်လုပ်ရအောင်ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့မက်ခင်လေးတို့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုကိုရောအရက်ဖက်လူမှုအဖွဲ့အစည်းဆိုတာလူလူပေါ်မှာအခြေခံတာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုကိုရောအစိုးရဘက်ကတကယ်တမ်းလူလူလားလားနဲ့ကန့်လန့်ပြီးလုပ်နေတာတွေရှိပြီလ
ားအဲ့ဒါကဟိုပြောရလို့ဆိုရင်တော်တော်မှပြောရခက်တဲ့အခြေအနေလို့ပြောလို့ရတယ်အစိုးရဘက်ကလည်းကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကိုဘယ်လိုသဘောထားတယ်ဘယ်လိုဟိုမူဝါဒတွေနဲ့ပေါ့နော်ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာအခုချိန်ကြီးကျွန်တော်တို့ရှင်းရှင်းလင်းလင်းမသိရသေးပါဘူးနောက်အရက်ဖက်အဖွဲ့အစည်းတွေကိုတက်ဆိုင်ရာပေါ်တော့တိုင်းနဲ့ဒီနေ့မှရှိသေးဝင်ရုပ်တရားခေါ်တွေ့ရတယ်ဆိုရဖွဲ့တွေကခေါ်တွေ့တာမျိုးရှိတယ်ဆိုပေမဲ့အားလုံးကိုခြုံပြီးတွေ့တာမျိုးကတော့ဒီမှာမန္တလေးတိုင်းဝန်ကြီးတုပ်လုပ်သွားတာတခုလောက်ပဲတွေ့ရတယ်ရန်ကုန်တိုင်းဝန်ကြီးတုပ်တော်မှဒီမျိုးမလုပ်သေးဘူးနောက်အစိုးရပေါ့နော်သမရသူမောင်ရန်စားတော့ပြောင်းစု level ကနေပြီးတော့မှတွေ့ရမျိုးလဲကျမတို့အသိမတွေ့ရတဲ့အခါကျတော့သူတို့ကရက်ဖက်ဖွဲ့ကြီးကိုဘယ်လိုမူဝါဒနဲ့ဆက်ဆံမလဲဘယ်လိုနှမ်းဖွင့်ပြီးထားမလဲရက်ဖက်ဖွဲ့ကြီးဒီပူပေါင်းဆောင်ရွက်နာအောင်သူတို့ရဲ့အတန်တွေကိုပေါ်ပြနိုင်အောင်ဘယ်လိုလမ်းကြောင်းတွေဖွင့်ပြီးရဲဆိုတော့ကျွန်တော်ရှင်းရှင်းလင်းလင်းမသိရသေးဘူ
း။
သိရတဲ့အတွက်ကျွန်တော်တို့ရက်ဖက်ဖွဲ့ကြီးကလည်းတော်တော်မှစိုးရိမ်နေတယ်။စိုးရိမ်နေဆိုတာဒီစိုးရကရက်ဖက်ဖွဲ့ကြီးပေါ်မှာဘယ်လိုသဘောထားလဲတန်တရားတွေရှိနေလားသူကမသိရတဲ့အခါကျဘယ်လိုနည်းလမ်းနဲ့ကျွန်တော်တို့ကပူပေါင်းဆောင်ရွက်ရမှန်းမသိဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တို့ရက်ဖက်ဖွဲ့ကြီးဆိုတော့အစတည်းက
ဒီနေနဲ့အားတစ်ခုနဲ့တွန်းနိုင်အောင်ပြကျွန်တော်တို့လုပ်ချင်တယ်ကျွန်တော်တို့ဒီသားမှာတော့သူရနဲ့ကျွန်တော်တို့ရက်ဆက်ဖွဲ့ဆက်ဆံရေးကိုအားမရဘူးတိကျဖို့ပြီးတော့ကောင်းအပြုတ်တော်ဆောင်ပြီးတော့ပေါ့နော်တကယ်တကယ်ကြောင့်နဲ့ပူးပေါင်းဆောင်ရွက်တဲ့ဟာမျိုးကျွန်တော်တို့မျှော်လင့်နေတယ်ဟုတ်ကဲ့ကျွန်တော်တို့ရှိမှာပြောင်းလဲမှာကျွန်တော်တို့ရပါနောက်ကအထောက်ပံ့ဖြစ်အောင်သူရနဲ
င်းငယ်နဲ့အဓိကအချက်ကတော့အဲ့ဒီမိမတိုင်ရတာအဲဟလာဝန်တာအဲ့တော့လလလလာသူ့ခဲမှာတင်းကြပ်မှုရှိရဲလူလူရရဲဒီကတော်လေးစိတ်ချမ်းသာတော့လူရအေးချမ်းချမ်းရှိကြတယ်ကမင်းများတော့ဒီမှာတိတ်ပြီးတော့ကိုယ်လုံးကိုယ်လုံးပြီးအေးစီးစီးနဲ့စားမှုတော့ခုပန်ပြီးတော့ဒီကြီးပွားကြီးကြီးပွားကြီးနဲ့ဥစားပေးပြီးလုပ်ကြတဲ့ခါတော့ဒီဟာလေးကစိတ်ကြားရအောင်ဒါနဲ့ပြောကျင်တာကအာဂါဒီနည်းနဲ့ပတ်သက်လို့ပြောကျင်တာကဒီတော့ဆန်ကကျွန်တော်တို့နိုင်ငံသားအားလုံးအတွက်ဒီအမွေပေးသွားတယ်လို့ယူဆပါတယ်ဒါနဲ့ဒီအမွေကိုနိုင်ငံသားတွေကမခံစားရပဲတဲ့ဒီကိဒီကိဒုက္ခတွေဖြစ်တဲ့ဒီဒီလေးဦးမဲ့အိမ်နဲ့ချင်းနဲ့ဒီဒီဘဝကြီးရတဲ့ဘဝရောက်ခံပြီးတဲ့အမွေဒိန်းကြီးပေါ့ဗျာ
ဟုတ်ကဲ့
အမွေဒိန်းလို့ပဲတော့ဖြစ်နေအဲအမွေဒိန်းကြီးရဲ့စောင့်ချောက်မှုအောက်မှာဒီလေးဒီလေးဖြစ်ပြီ
ဟုတ်ကဲ့
ဒီလေးဘဝဘလို့မှမလုံလုံနိုင်မလုံလုံနဲ့အတွက်ဆင်းရဲဒုက္ခတွေရောက်ပြီးအဲ့ဒါမျိုးလေးလေတောင်းကောင်းကောင်းမထားနိုင်တဲ့ဘဝတွေတဲ့ဟလာကလေးတွေကလည်း
ဟုတ်ကဲ့ပါဦးဆန်းလွင်ဦးဆန်းလွင်ဆွေးနွေးကြတာရှင်းပြီလို့ကျွန်တော်ယူဆပါတယ်ကျေးဇူးအများကြီးတင်ပါတယ်ဦးဆန်းလွင်ကျွန်တော်တို့ Facebook ကနေပို့ထားတဲ့ဆွေးနွေးချက်တချို့ကိုဖတ်ပြချင်ပါတယ်ပြည်သူကပြောင်းလဲကြတာကြပါတယ်အစိုးရဆက်ဆက်ကပြည်သူပြောင်းကြတဲ့ပြောင်းဖို့အခွင့်အလမ်းဖန်တီးမပေးနိုင်တာအဓိကအားနည်းချက်လို့ထင်တယ်နိုင်ငံတကာရောက်တာနဲ့မြန်မာပြည်သူတွေရဲ့ချက်ချင်းဒီမိုကရေစီနဲ့အသားကြောင်ပြောင်းလဲနိုင်မယ်ဆိုတာလက်တွေ့မမြင်နိုင်တဲ့တာကပါတဲ့ပြောင်းလဲချင်းတံပီနဲ့អော်နေပြီကိုကိုတိုင်ចាំမပြောင်းလဲပဲအစိုးရကိုပဲပြပြောနေတယ်လာပိုင်းနဲ့တနိုင်ငံလုံးပြည်သူစိတ်တန်းကြပြောင်းလဲရအောင်အစိုးရကတကူးချင်မှမဟုတ်တာကိုကိုတိုင်လည်းပြောင်းလဲပြီးစောင့်ကြည့်ကြပါဦးနဲ့နောက်တူကပြောင်းလဲချင်းတံပီလို့သာပြောနေကြတာပြောတဲ့သူတွေသူအပါဝင်ပါတဲ့ကိုအရင်မေးကြည့်တင်ပါတယ်ငါတို့ရောပြောင်းလဲကြပြီလားလို့တဲ့နောက်တူကစိတ်ရှိရပါလိမ့်မယ်အခုချိန်ထိဘာပြောင်းလဲရမှန်းမသိသူတွေကများတာဝန်ထမ်းအတိုင်းဝန်ကချက်ချင်းပြောင်းလဲတင်ပါတယ်တကယ်လို့မလို့ရင်လိုအပ်တယ်လို့စီမံတင်ပါတယ်တူရဲ့ဆွေးနွေးချက်ကနှစ်ပေါင်း90ကျော်ကလေးကတတိတိလာတာချက်ချင်းပြောင်းလဲဖို့ကတော့မဖြစ်နိုင်ဘူးမူရောလူရောအားလုံးပြောင်းမယ်ပညာကိုအသုံးချဖို့လိုတာပေါ့ဒူးကလည်းပဲဘေးထိုင်ဘူပြောသူများပါတယ်ကိုလည်းမလုံနိုင်အလုံနိုင်သူကိုအပြစ်ပြောတတ်ကြတယ်အပြစ်ကိုမမြင်ပဲကိုယ်တိုင်လိုက်နာတတ်ရင်တော့ပြောင်းလဲလာမှာပါဒူးရဲ့ဆွေးနွေးချက်ကဘာရီပြောင်းလဲနေပြီလဲဘာရီမပြောင်းလဲသေးလဲဆိုတာအများကြီးမသိပါဘူးတေချာတာကကျွန်တော်တို့စိတ်တွေလွတ်လပ်ပေါ့ပါနေပါပြီတဲ့ Facebook ပေါ်ကဆွေးနွေးချက်တချို့ပါဥအောင်သူငယ်မြန်မာနိုင်ငံကပြောရရင်အလားတော်လိုင်းကောင်းစီခေဆိုရှယ်လစ်ခေဆီယနာရှင်ခေအဆက်ဆက်ဒီနေ့ခေအရွယ်ရောက်နေပြီးသားလူလတ်ပိုင်းအများစုဟာအဲ့ဒီခေတွေကိုဖျက်ခဲ့တာပါဒီမိုကရေစီခေကိုကြုံခဲ့ရသူတွေမဟုတ်ပါဘူးအဲ့ဒီမှာအသားကျနေတဲ့အလားတွေးနေကြလုံနေကြနေနေကြပုံစံတွေကသူတို့မှာအသားကျနေပြီးသားပါဆိုတော့ဒီမိုကရေစီနဲ့အဝံကွင်ကျဖြစ်အောင်လူတွေကိုဘယ်လိုပြောင်းလဲသင့်တယ်လို့ဥအောင်သူငယ်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်မြင်တာတော့ဒီလိုပေါ့ဗျာနိုင်ငံကြီးသားစိတ်မျိုးသွင်းပေးသင့်တယ်ထင်ပါတယ်ဆိုတော့အဲ့ဒါမျိုးပြောရင်ကျွန်တော်တို့ဒီပညာရေးကဏ္ဍမှာဆိုလို့ရှိရင်လည်းကျွန်တော်တို့နိုင်ငံသားပညာရေးပေါ့နော်ဆိုတော့ဒါမျိုးတွေကစပြီးတော့လုပ်ဖို့လိုမယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ဒီအစိုးရတစ်ခုလုံးအပိုင်းမှာကျတော့ကျွန်တော်တို့ကဒီဒီမိုကရေစီယဉ်ကျေးမှုနဲ့အဆက်ပြတ်လာတာကြာပြီပေါ့ဆိုတော့အဲ့လိုအနေထားမှာကျတော့ကျွန်တော်အကြံပြုချင်တာတော့ဒီမိုကရေစီထွန်းကားပြန့်ပွားရေးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့လိုကမကထားလုပ်ပြီးတော့လုပ်နိုင်ရင်ကောင်းပါတယ်ဆိုတော့အခုလုံနိုင်မှာပဲကျွန်တော်တို့ဒီအမှုချင်းနေပြင်ဖို့ဆိုတာတော်တော်အချိန်ယူအောင်မလို့လည်းဖြစ်ပါတယ်ဆိုတော့တစ်ဖက်ကလည်းတချို့စီကံဖောက်တာတို့ခုနလိုကိစ္စမျိုးတွေပေါ့နော်အရေးယူရတာလည်းရှိကောင်းရှိမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဒီဘာသာရေးလူမျိုးကြီးအစွဲတွေအဲ့အရာကရောပြောင်းမသွားတဲ့ပြည်နည်းနည်းတော့ပိုဆိုးလာသလားလို့ပြောဦးအောင်သူကြီ
းဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်မြင်လာဒီလိုကဒီတကားဖွင့်လိုက်တဲ့အခါမှာဒီဒီမိုကရေစီတကားပေါ့ဗျာဖွင့်လိုက်တဲ့အခါကျတော့ငကူတော့ကမျိုးတိတ်ထားတဲ့ကိစ္စတွေငကူတော့ကဘာခေါမလဲမမြင်သာတဲ့ကိစ္စတွေအလုံးက
ထွက်လာတာပေါ့နော်ဆိုတော့နောက်တစ်ခါကျတော့လေတချို့အုပ်စုတွေကကိုယ်အဆောင်အဝူးချိန်ကြလို့မပူပြီးကြေအောင်ပြောခွင့်ရတဲ့အခွင့်အရေးရလာတာပေါ့နော်ဆိုတော့ဒီနေသားမှာတော့ကျွန်တော်မြင်တာအရေးကြီးတာတော့ဟိုစီးခံစိတ်ပေါ့နောက်တစ်ခုကကျတော့တယောက်နဲ့တယောက်ပြန်လည်လေးစားတဲ့စိတ်ခုနပြောတဲ့နိုင်ငံကြီးသားစိတ်ပဲကျွန်တော်ဆိုပါစို့အဲ့ဒါလေးလိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့မကင်လေးလူတွေအသားကျနေတဲ့အယူဆွဲနေတဲ့တသလုံးကြင့်ကြံလုပ်နေထိုင်လုပ်ကံပြောဆိုတာတွေကြောင်းလဲတော့ဘာတွေလုပ်ပေးတင်တယ်လဲ
အဲ့ခုနကဆရာဦးအောင်သင်ပြောတဲ့ဟာကိုကျွန်မအပြည့်အဝထောက်ခံပါတယ်ဟို civic education ပေါ့နော်ပြည်သူ့ education ကျွန်မတို့ကြောင်းလောက်ရမယ်ဟို black law ပေါ့နော်အမြန်ဆုံးနည်းနဲ့ကျွန်တော်တို့လုပ်လို့ရတာကတော့ပညာပီးနေလောက်ရပါမယ်ကျွန်တော်တို့နိုင်ငံမှာဒီသင်ပေါ်ကြောကြားတဲ့လူတွေအမှုပညာရှင်တွေစာရေးဆရာတွေသူတို့ရဲ့အားကိုယူပြီးတော့ပြည်သူတွေကိုဒီ message ကြီးပေါ့နော်တစ်ခုပြီးတစ်ခုပြန်ဆိုင်အောင်ကျွန်တော်တို့အမြန်ဆုံးနည်းနဲ့ပေါ့နော် short train လေးတွေရိုက်တာမျိုးကြီးစာပြီးဟောပြောပွဲတွေလုပ်တာမျိုးကြီးဒါမျိုးတွေကသားရုပ်ရောက်တယ်ကျမတို့လူရက်ဖက်ပွဲစီအနေနဲ့လေကုတဲ့လုပ်နေတာပဲပညာပေးရဲ့ပွဲကြီးစီကန်းဆိုတာကိုကစပြီးတော့လုပ်ရမယ်ကိုကစပြောင်းရမယ်ဆိုတော့ကျမတို့ရက်ဖက်ပွဲစီလုပ်နေပြီနဲ့ကျမတို့ရက်ဖက်ပွဲစီလုပ်နိုင်တာအင်ထိုးပေါ့နော်ဒီလို training လေးတွေ meeting လေးတွေကြားထဲမှာပဲအခန်းထဲမှာပဲလုပ်နိုင်တယ်ဒီလိုမျိုးသင်ပေါ်ကြောက်ကြားတဲ့စီဆိုင်ရေးဆရာတွေကြတော့စပြီးဟောပြောပွဲကြီးလို့ပေါ့နော်အကြီးကြီးအများကြီးထောင်နဲ့တောင်းနဲ့လာတဲ့ဟာမျိုးတွေမှာလုပ်လို့ရတယ်နောက်တစ်ခုကကျမဒီဘာသာရေးဆရာတွေပဲမြစ်တိုင်းရခဏကျင်တာပေါ့တက်ဆိုင်ရဘာသာရေးဆောင်းဆောင်ရတယ်သူတို့မှာဒါပဲဆိုတော့သူတို့ရဲ့အသက်ဆိုင်ရာဘာသာရေးအဆောက်အအုံတွေမှာရှင်တို့ဟောပြောပွဲတွေเนาะဒီဗုဒ္ဓဘာသာဆိုလို့ရှင်နဲ့ဆရာတော်ရဲ့တရားပွဲတွေမှာရှင်လေဒီလိုမျိုးလူတွေကိုဒါနပိတာဘာဝနာဆိုတဲ့ဟာမျိုးတဲ့သူတွေရဲ့ကိုယ့်ကြေညာကောင်းမှတိုင်းပြည်မှာဘယ်လောက်တောင်ထိရောက်တယ်ဆိုတဲ့ဟာမျိုးသူတို့သိနိုင်မယ်ဆိုရင်တို့ဗုဒ္ဓဘာသာရဲ့ image ကအခုကျွန်တော်တို့ရှိနေတဲ့အနေထားတဲ့ပို့ပြီးတော့ဆက်လာနိုင်တယ်ခုနဟိုဆရာတယောက်ပြောသလိုပေါ့နော်ဘာသာရေးဒီအကြည့်ကျုံနဲ့ပတ်သက်တဲ့ကိစ္စတွေရောဘာတွေရောပြောခဲ့တဲ့ဆရာကကျွန်တော်တို့ image ကိုပြန်တင်ဖို့ဆိုရင်ဒီဆရာတော်ကြီးတွေကနေဆရာတော်ကြီးကနေဒီလိုရက်ရွာတွေမှာတွားပြီးလုပ်တဲ့ဒီအပေါ်ညမှာဒါမျိုးလေးဒီပေါ့ကိုကြီးကနဲ့ကိုကစပြီးတော့ပြင်ရမယ်ဆိုတဲ့ဟာဗုဒ္ဓရဲ့လမ်းညွှန်ချက်အတိုင်းဖြစ်တယ်ဆိုတဲ့ဟာမျိုး message ဒီပေးမယ်ဆိုရင်တော့ဒါကျမတို့ဖြန့်လန်းပြီးလေပေါ့နော်အမြန်ဆုံးကြောင်းနိုင်မယ်အဲ့လိုမျိုးနဲ့သုံးမယ်နောက်တစ်ခါအစိုးရတာဝန်ရှိတဲ့သူတွေကလည်းကျောင်းရတင်ရိုးတွေပုံမြင်တင်ရဲကစားခဲ့တယ်မူလရန်ကစားတဲ့တင်ရိုးတွေကစားနောက်ပိုင်းမှာတဖြည်းဖြည်းကျောင်းသွားမယ်ဆရာဆရာမ
တွေ
အစ်စ်နေလည်းကျောင်းပြီးတော့လုပ်ပြီးမယ်ဆိုရင်တော့ကျမထင်ပါတယ်ကျမတို့တိုင်းမကြခင်အဆင်ပြေလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအမှန်တကယ်ပြောင်းလဲဖို့မဲတောင်းခဲ့တဲ့အစိုးရအဖွဲ့ရောအပြောင်းလဲလူချင်းခဲ့တဲ့လူလူရောအားလုံးပြောင်းမှာပဲတိုင်းပြည်တကယ်ပြောင်းမှာလို့ယုံကြည်ပါကြောင်းတင်ပြရင်းဒီကနေ့စီစဉ်ဒီကုန်းချုပ်ပါတယ်ပါဝင်ဆွေးနွေးသူနားဆင်သူသောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြကြသိန်းစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်ကျမတို့ရဲ့အတန်လွှင့်နေတဲ့တနအီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ကနေ 11:00 အထိပြန်ပြီးတော့နားဆင်နိုင်ပါတယ်ဒီကနေ့ညပဲအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါဦးမယ်ရှင
်တူရကီနိုင်ငံမှာတောက်ကြနေနောက်ပိုင်းကအာဏာသိမ်းဖို့ဂျူပန်ခဲ့တဲ့တူရကီစစ်တပ်အရာရှိနဲ့တပ်ဖွဲ့ဝင်1839ယောက်ကိုဖမ်းဆီးလိုက်တယ်လို့တူရကီတာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီအာဏာသိမ်းဖို့ဂျူပန်မှုဟာပြပရောက်ဘာသာရေးခေါင်းဆောင်တူကစီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းတူရကီသမ္မတကဆွဆွဲလိုက်ပါတယ်ဒါပြင်တရားသူကြီး1945ယောက်ကိုလည်းအဲ့ဒီဘာသာရေးခေါင်းဆောင်ဖတ်တူလာဂူလန်နဲ့ဆက်နွယ်တယ်ဆိုတဲ့စွဲချက်နဲ့တာဝန်တွေကနေရပ်ဆိုင်ထားလိုက်တယ်လို့တူရကီတရားရုံးကျုပ်အဖွဲ့ဝင်တွေကဖမ်းဆီးလိုက်ဖို့အတွက်ဖမ်းဝရမ်း140ထုတ်ပေးထားတယ်လို့လည်းတူရကီမီဒီယာတွေကပြောပါတယ်အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာရေးဆရာဖတ်တူလာဂူလန်ကတော့ဒီအာနာသိမ့်မှုကိုသူနောက်အကွယ်ကနေကြိုးကင်ဆောင်ရွက်တယ်ဆိုတာကိုတော့သူကညှင်းဆိုလိုက်ပါတယ်တူရကီဘက်ကတော့သူ့ကိုတရားခံအဖြစ်နဲ့လွှဲပြောင်းပေးဖို့တရားဝင်တောင်းဆိုထားတာမရှိသေးပဲတူရကီအစိုးရဘက်ကတက်တည်ခိုင်ခိုင်လုံလုံနဲ့တင်ပြပြီးတော့တောင်းဆိုလာခဲ့မယ်ဆိုရင်တော့အမေရိကန်အနေနဲ့စဉ်းစားသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ပြင်သစ်အမျိုးသားနေ့ Bastille Day နေ့ကနီးစ်မြို့မှာလူ84ယောက်တည်ဆုံးပြီးလူအများပြားဒဏ်ရာသွားတဲ့ဒီတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့လူ3ယောက်ကိုစနေနေ့ကပြင်သစ်ရဲကဖမ်းဆီးလိုက်ပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့လည်း IS အဖွဲ့ကပြောလိုက်ပါတယ်2018ခုနှစ်မှာကျင်းပမယ့်အာရှဥရောပနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုမြန်မာနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပသွားမယ်လို့မြန်မာသမ္မတဦးထင်ကျော်ကပြောလိုက်ပါတယ်ခင်ဗျာ
စနေနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုရနိုင်ချိန်ညပေးသွားတာပါဒီညအစည်းအဝေးထုတ်လုပ်ရေးမှုကမတ်စုမုံဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ် VOA American တန်ရက်တနင်္ဂနွေနေ့မနက်ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနိုင်နိုင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာမျိုးပါရှင်
This program has come to you from the Voice of America, Washington.